Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ် April 3ရက်ဗုဒ္ဓဘုနေ့နေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမရခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နေတိုအတွင်းမှုချုပ်တို့အင်္ဂါနေ့ကသမ္မတအင်ဂျူရောမှာတွေ့ဆုံခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ညအဖွဲ့အတွက်အမေရိကန်ရှိနေနီကိုလတ်စ်ကန်ဂျန်ကိုခန့်အပ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့ရွေးကောက်ပွဲမကြာခင်မှာကျင်းပတော့မှာဖြစ်ပြီးအတိုက်ခံကွန်ဂရက်ပါတီကအင်္ဂါနေ့မှာသူ့လုပ်ငန်းစင်တွေကိုချပြခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင်
ကောင်းပါပြီရှင်ဆော့ဆော့ကကြားခဲ့တဲ့အတိုင်းဒီနိုင်ငံတကာရာဇဝတ်ခုံရုံးတရားစီရင်လောကမှာနှစ်ပေါင်း30ကျော်ကြာအတွေ့အကြုံရှိခဲ့တဲ့အမေရိကန်ရှေ့နေတဦးကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ကုလအတွေ့အမှုချုပ်ကမနေ့ကခန့်အပ်လိုက်တဲ့အပေါ်မှာတော့
ကျွန်တော်ကလက်မမခံတာဗျာဘု து ခံခံကျွန်တော်ကလက်မခံဘူး FFM ဘလုံးကလည်းကျွန်တော်လက်မခံဘူးဒါသူရဲ့လုတ်ပိုင်ခွင့်ဒီမှာ
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကနေပြီးတော့သူတို့အနေနဲ့လက်မခံကြောင်းကန့်ကွက်ကြောင်း VOA ကိုပြောကြားသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံတင်ဆက်ဖို့ရှိပါတယ်ဒါအပြင် Washington DC မှာမနေ့ကပြုလုပ်တဲ့ Rohingya တွေရဲ့အနာဂတ်ရေးဘာဆက်ဖြစ်မလဲဆိုတဲ့ဆွေးနွေးပွဲအကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်ကိုဝီမီနိုကပြောပြမှာပါရှင
်မြောက်အတ္တန္တိတ်ဆာဂျုတ်ဖွဲ့နေတိုးရဲ့အတွင်းမှုချုပ်ယန်စတော်တန်ဘတ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အင်္ဂါနေ့ကတွေ့ဆုံရမှာအတွင်းမှုချုပ်နဲ့တကွာနေတိုးအဖွဲ့ဝင်မဟာမိတ်တွေကိုချီးကျူးပြောဆိုရင်သမ္မတကနေတိုးအဖွဲ့ပေါ်မှာနှွေးထွေးတဲ့ဆက်ဆံမှုကိုပြသခဲ့ပါတယ်အဖွဲ့ဝင်29နိုင်ငံကြားရန်ပုံငွေမျှတစွာထည့်ဝင်ရေးနဲ့ပတ်သက်ပြီးတိုးတက်မှုတိတိသားသားရှိလာပေမဲ့ဂျာမနီကတော့သူထည့်ဝင်ရမယ့်ရန်ပုံငွေအချို့ကိုမပေးဘူးလို့သမ္မတထရမ့်ကပြောပါတယ်ဥရောပကိုကင်တွယ်ဖို့အတွက်အမေရိကန်ကဥရောပကိုကာကွယ်ဖို့အတွက်အမေရိကန်ကငွေအမြောက်များသုံးနေချိန်မှာဥရောပကတော့အမေရိကန်ကိုကုန်သွယ်ရေးမှာအမျက်ထုတ်နေတယ်လို့ပြောကြားလိုက်ပြီးသမ္မတကသူ့ရဲ့စိုးရိမ်မှုကိုထပ်လောင်းထုတ်ဖို့ပြောဆိုခဲ့ပါတယ်။နော်ဝေးဝန်ကြီးချုပ်ဟောင်းဖြစ်တဲ့နေတိုးအတွင်းမှုချုပ်ကနေတိုးမဟာမိတ်အဖွဲ့အတွက်အကောင်းဆုံးလှုပ်ဆောင်နေသူဖြစ်ကြောင်းသမ္မတအင်ဂျူမှာသမ္မတကချီးကျူးပြောကြားခဲ့တာပါ။သူသမ္မတရာဒူစတင်ဆောင်ရွက်ချိန်ကနေတိုးအဖွဲ့အနေထားတိတ်မကောင်းပေမဲ့အခုခါမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့နိုင်ငံရဲ့ကာကွယ်ဆိုင်ရာ GDP ရဲ့နှစ်ရာခိုင်နှုန်းဖြစ်တဲ့ရန်ပုံငွေအချို့ကိုထည့်ဝင်လာကြပြီဖြစ်ကြောင်းဒီချို့ဟာလည်းကူးတဲ့ပိုးပြီးများလာတင်တယ်လို့ထင်ကြောင်းသမ္မတထရမ့်ကပြောပါတယ်။နေတိုးအတွင်းမှုချုပ်ကလည်းအခုလိုမျှတတဲ့ရန်ပုံငွေအချို့ကထည့်ဝင်မှုနဲ့ပတ်သက်ပြီးသမ္မတရဲ့ခိုင်မာတဲ့ဥဆောင်မှုတွေကျေးဇူးတင်ကြောင်းပြောခဲ့တယ်လို့ချမ်းဖဲဝါရီဆွဲတိုက်ဖြည့်ရေးအတွက်အတူပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ဒီချိန်ဝန်ကြီးချုပ်ထရီဇာမေကဥရောပသမဂ္ဂ EU ကနေဒီချိန်နှုတ်ထွက်ရေးသတ်မှတ်ချက်တွေပေါ်ဒီချိန်ပါလီမန်မှာသဘောတူဆုံးဖြတ်ချက်ရရေးအချိန်ပိုရဖို့ဒီနှုတ်ထွက်မဲ့ရက်ကိုနောက်တစ်ချိန်ထပ်ရွှေ့ပေးဖို့ EU ကိုတောင်းဆိုသွားမယ်လို့ဆိုလိုက်ပါတယ်။အခုအချိန်ထိတော့ဝန်ကြီးချုပ်မရဲ့ညှိနှိုင်းရေးမှုတွေအနေနဲ့ဥရောပသမဂ္ဂအခြားနှစ်နှစ်ကြာအောင်ညှိနှိုင်းခဲ့ရမှာသဘောတူညီချက်ရထားချက်ကိုပြည်ထောင်စုလွှတ်တော်အမတ်တွေက၃ချိန်တိတိပဲချထားပြီးဖြစ်ပါလေ။ဝန်ကြီးချုပ်မေကဆုံးဖြတ်ချက်ပိုင်း50ကိုတက်တန်းတိုးဖို့လိုတဲ့ဒါကိုဖြစ်နိုင်တယ်များအချိန်တိုက်ထပ်မယူပဲပြည်ထောင်စုလွှတ်တော်မှာလည်းသဘောတူချက်ရနိုင်မဲ့အချိန်ကံမျိုးဖြစ်ဖို့လိုတဲ့အချိန်လဲမနှောင်းမဲ့အစီအစဉ်တကျလဲနှုတ်ထွက်တာမျိုးဖြစ်ရအောင်အခုလိုတက်တန်းတိုးရတာဖြစ်ချောင်ရှင်းရှင်းလင်းလင်းဖြစ်ဖို့လိုတယ်လို့ဆိုခဲ့ပါလေ။ဒါပြင်ဝန်ကြီးချုပ်မေကအဓိကတိုက်ခိုက်လေဘာပါတီခေါင်းဆောင်ဂျာမီကိုဗန်နဲ့လည်းတွေ့ဆုံပြီးလွှတ်တော်အမတ်တွေဘက်ကသဘောတူနိုင်မဲ့ပြည်ထောင်စုနှုတ်ထွက်ရေးအစီအစဉ်မျိုးရဖို့ညှိနှိုင်းချင်ပါတယ်လို့ဆက်ပြောခဲ့ပါတယ်။ပြည်ထောင်စုအနေနဲ့အရင်တုန်းကတော့မတ်လ29ရက်နေ့မှာ EU ကနေထွက်ဖို့စီစဉ်ထားခဲ့ပေမဲ့လွှတ်တော်ကထောက်ခံနိုင်မဲ့အဖြေကိုရှာဖို့အချိန်ပိုရာရေးအတွက်ဝန်ကြီးချုပ်မေဆွေရကို EU ဘက်ကအချိန်နည်းနည်းထပ်ပေးထားခဲ့ပြီးဖြစ်ပါတယ်။အခုလိုပြည်ထောင်စုနှုတ်ထွက်ရေးလုပ်ငန်းစဉ်ရှေ့ကောင်းကောင်းမတိုးနိုင်မဲ့ဖြစ်နေခဲ့ချိန်မှာလွှတ်တော်ဘက်ကလည်းသူ့တည်တံ့လုပ်ငန်းစဉ်နဲ့ဆက်သွားဖို့အဆိုပြုထားခဲ့ပေမဲ့တနင်္လာနေ့မှာတော့ဒီအဆိုပြုတဲ့လမ်း40လုံးကိုလွှတ်တော်အမတ်တွေကပယ်ချခဲ့ပါတယ်။ဒီအဆိုတော်တွေအစီအဆိုတွေထဲမှာသဘောတူညီချက်ရဖို့အနည်းသက်ဆုံးဖြစ်ခဲ့တာကတော့ဒီချိန်နေနဲ့ဥရောပသမဂ္ဂကနေထွက်ပြီးမဲ့ဥရောပကောက်ခွန်သမဂ္ဂနဲ့ဆက်နေဖို့အဆိုဖြစ်ပါတယ်ခင်ဗျ။
American Suanga, Seaway San Langandima, Dio Nidina, Gomini, Rebaman, Patamugo, Damia Portre, Bigger than Nete Losan, Larari Hadio, Tanaga, Digomini Rigo, Dombi, Aku, Damaho, Nam Hadio, Tanamu, Lola Mago, Tram Asua Puga, Divita, Sebu Nijan, Piata Nibari, Asua Losan Hurigo, G, and Seaway Lunga, and Yabia, Manga Jaga, Layo Yenin, No Namugo, Dinin Jaja, Seasipo, Dariha and Yashijan, Mohammed Rigo, Tri Birane. American community power in it, but then it is a pissy tolo dalo, Bema Samu Long Andrego. Do you know a senator community Mawena on Pippin Dari Bowen Body? The American Piranzu, Muda, Long Joy Sayama, Zipani, Long Andrego, Gagwebo, the Kujan Losan, a Pijan Junction to Riga Biobody, a Hulu Lonely Memuara Chamaduria, Muda, Long Joy San, a Dunet, Seaboy, Chinguin, Shah Nibo, a Sambian Bobby, Losan Lani, a Tautari, like Dunia Body.
Turkey-Damra Receptive Padovanye, Lashi Anaya Padi Nene, Nuro Ankarane Istanbul, Doga, Mayala Dwego, Topian Bibu, Downsol Laibale, Iki Bilu Doga Kore Anaya, Diyanyata Mune Pumjimu Padiga, Dinyoji Namioloma Metama Muri, Chikirajao, Nuro Winiyari, Nina Giyare Lu Sol Laibale, Tanengu Nenega Chimpare, Tidanra Yuka Purima, Damra Aduvanye Padi Nene, Nangyata Wainloma Anayage Bime, Nudo and Karane, Siwai, Checha, Jare, Istanbul, Mujirima, Shonegevare, Akulu, Savain, Tala, Te, Mayala, Tre, and Sapchetwindo, Tuba went to Chija, Nayabu, a Chep and Juba, Meswegere, Turiki, Kausa, Tato, Nangae, Chasamutaku, Chibare, Anaya, Ikebi, Padia, Istemu, Yashijo, Biram, Sanokaka, Padi Nene, Mujide, Mesanane, Tonsa Kugu, Longa, Medwin, Patapi, Sanjanesa, Putare, Mematama, Mudwin, Puman Hoda, Rigole, Adizi, Topia, Tale, Lusubare, CHP Lutuka Correta can Republican Pidu Padiga Kuzalela Akram Imamu Glu Bekaro Istanbul Mame Natang Shetane Anaya Ikibi Pleme Winjo Hao Benali G. Dreamgo and Yagejang Jinya Tabarek.
American Demonapet Yamavada season ago, Manetown Nagan Economite. I don't meet that don't send kilohertz go don't donga. I don't meet that lazy kilohertz conne shitonia. I don't meet that lazy shit. Kilohertz chowting nga donia. Judy and I were my line and meet that yak with a kilohertz dinga kungarugani tolerant being virus.
American thing, American terrain to go sell a gin anybody. Gulatamagai, the money and say a little bit, some system, Yania Puma, Okatapine, American Shinny, Nicholas Comjango, Gulatamaga, Dream Mucho, Antonio Gutereska, April Latnia, Danella Nima, Kanali Body, the money and Nanga Uri, Chuba Muri, you kind of Matio and Matan, you met Puego, Natan Sesha, Septama, Lisa, Natania, Luque, Gonsi, Nilagama, Puzi Fera, Pipiro, Gulatamga, Trading Nilaga, Ga. နောက်ထပ်ဆက်ချက်ဒီဇင်ဘာ20ရက်နေ့ဖြစ်တဲ့နှစ်ပေါင်း30ငါးနှစ်ကျော်ထန်းဆောင်ခဲ့တယ်လို့နိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေဖြစ်တဲ့နှစ်ပေါင်း30ငါးနှစ်ကျော်ထန်းဆောင်ခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ဥပဒေနဲ့အတွင်းကူးပြောင်းကာလတရားစီရင်လောကမှာအတွေ့အကြုံပြည့်စုံသူဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးထုတ်ပြန်ချက်မှာဖော်ပြပါတယ်ကုလသမဂ္ဂဆိုင်ရာ
ပါတယ်။ထိုင်းနိုင်ငံက quarantine ban နဲ့မြန်မာနိုင်ငံရွှေချိလက်နဲ့မြို့ပြဖွံ့ဖြိုးရေးဘဏ်တို့ကြားပထမဆုံးနေဆက်ဖြတ်ကျော်ငွေလွှဲလုပ်ငန်းကိုစတင်ဖို့လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီငွေလဲစနစ်ကို quarantine ban နဲ့ရွှေဘဏ်ငွေလဲလုပ်ငန်းလို့အမည်ပေးဖို့ပြင်ဆင်ထားပြီးငွေချေးလွှဲပြောင်းမှုနည်းပညာထောက်ကူရေးကုမ္ပဏီ Everex ကပံ့ပိုးအကူအညီပေးထားပါတယ်ဒီငွေလဲစနစ်တင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာလူတွေကြုံနေရတဲ့ငွေလွှဲကကြီးမားမှုနဲ့စိတ်မချမှုပြဿနာကြီးနှစ်ခုလုံးကိုဖြေရှင်းဖို့ပြင်ဆင်ထားတယ်လို့ဒီနည်းပညာကုမ္ပဏီကထုတ်ပြောခဲ့ပါတယ်တရားဝင်ဘဏ်တွေကငွေလဲကကြီးမားပြီးလက်ရှိမြန်မာလူသားအများဆုံးနေတဲ့ဟိုဒီစနစ်ကလည်းလုံးဝစိတ်မချရခြင်းမှာအခုစနစ်သစ်ရတော့လူတွေမတွေရဲ့လက်ကင် smartphone မှာဒီ Everex software ထည့်ပြီးလုံးလုံးကြုံကြုံနဲ့ငွေလွှဲနိုင်တော့မှာလို့ဒီကုမ္ပဏီကဆက်ပြောခဲ့ပါတယ်ခင်ဗျာ
မကြာခင်မှာရွေးကောက်ပွဲတွေကျင်းပတော့မယ့်အိန္ဒိယနိုင်ငံမှာအတိုက်ခံ Congress Party ကသူတို့ပါတီလှုပ်ဆောင်သွားမယ့်လုပ်ငန်းတွေကိုအင်ကာနေမှာချပြခဲ့ပြီး2030မှာနိုင်ငံရေးဆင်းရဲမွေးတည်မှုတွေအဆုံးသတ်စီမှာဖြစ်ကြောင်းနဲ့မိသားစုတန်း50အတွက်ငွေထုတ်ပေးမှာဖြစ်တဲ့အပြင်အရေးပေါ်ခြေနေရောက်နေတဲ့လူမှုညဉ့်ဉန်းမှုပြဿနာကိုပါဖြေရှင်းပေးမယ်လို့ကတိပြုခဲ့ပါတယ်။ April 17ရက်မှာစတင်တဲ့သတင်း6ပတ်ကြာ မြင့်မဲ့ရွေးကောက်ပွဲအကြိုမှာနောက်ဆုံးထွက်ပေါ်လာတဲ့အတိမပြုတ်နိုင်တဲ့စစ်တမ်းတွေအရဆိုရင်အတိုက်ခံကွန်ဂရက်ပါတီရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ BJP ပါတီနဲ့တိတ်မကွာကြောင်းပြောထားပါတယ်။မိုဒီဟာကတိတွေကိုကြီးကြီးကျယ်ကျယ်ပေးပြီးတော့စီမံကိန်းတွေမအောင်မြင်တဲ့အပြင်စင်းစရာအမှားတွေနဲ့လူလူဆိုးရိမ်မှုတွေမုန်းတီးမှုတွေများတဲ့ဝန်ကျင်ကိုဖန်တီးသူလို့ကွန်ဂရက်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီကဆန်မျက်နှာ55မျက်နှာပါရွေးကောက်ပွဲကြေညာစာရန်မှာဖော်ပြထားပါတယ်။ဒါအပြင်အခုသူတို့ထုတ်ပြန်တဲ့ကြေညာစာရန်ကလူလူရဲ့အတန်ဖြစ်ကြောင်းလဲနယူဒေလီဌာနချုပ်မှအင်ကာနီကကျင်းပတဲ့အခမ်းအနားမှာရာဟုလ်ဂန္ဒီကပြောကြားခဲ့တာပါ။
ရှာရှာပါပါအပြည့်အစင်ကင်း 88.2 ကရက်ရှိတဲ့ဘဲဥပုံစိန်တုံးကြီးကိုဟောင်ကောင်ဈေးကွက်မှာဂျပန်ဝယ်ယူသူ2ကိုအမေရိကန်ဒေါ်လာ70သန်းကျော်နဲ့မနေ့ကရောင်းပေးလိုက်ပါတယ်။ဟောင်ကောင်မှာလုပ်တဲ့ Southeast Asia အရောင်းပြကံမှာဟောင်ကောင်ဒေါ်လာ93သန်းတန်ဖိုးရှိပြီးအခြားအခတွေနဲ့ပါပေါင်းရင်စုစုပေါင်းဟောင်ကောင်ဒေါ်လာ108သန်းတန်ဖိုးရှိတဲ့ဒီစိန်တုံးကိုအခုလိုရောင်းချခဲ့တာပါ။ဝယ်ယူခဲ့တဲ့ဂျပန်မျိုးသမီးရဲ့သမီးနာမည်ပေးထားတဲ့ဒီမိုင်းနာမီစိန်တုံးကြီးရောင်းချတာကိုခွင့်ပြုချက်နဲ့သတင်းထုတ်ပြန်တာဖြစ်ပြီးပုံမှန်ကတော့အခုလိုဝယ်ယူသူရဲ့သတင်းတွေကိုထုတ်ပြန်ပေးလို့မရှိဘူးလို့ဒီပြပွဲဥက္ကဋ္ဌပတ်တီဝန်ကဆိုပါတယ်။ကမ္ဘာစိန်40ရာခိုင်နှုန်းဒီပါထုတ်ပေးနေတဲ့အာဖရိကတက်ရှိဘော့စဝါနာနိုင်ငံကနေလာတဲ့ဒီစိန်တုံးကမူလ၄ချိန်142ကရက်ရှိယာကနေတန်စင်ခဲ့တာပါ။ဒီစိန်တုံးကြီးကအထူးကောင်းမွန်လို့ဒီလေလံဖြစ်ရမှာ10မိနစ်ပဲကြာခဲ့ကအခုလိုရောင်းဝယ်ဖြစ်မြောက်သွားခဲ့တာပါခင်ဗျာ။
တဲ့တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြခဲ့တာပါရှင့်အခုတော့သတင်းလှတွေကိုဆက်လက်တင်ဆက်မှာပါနိုင်ငံတကာရာဇဝတ်ခုံရုံးတရားစီရင်ရေးမှာနှစ်ပေါင်း30ကျော်အတွေ့အကြုံရှိထားတဲ့အမေရိကန်ရှေ့နေနီကိုလတ်စ်ကွန်ဂျီယန်ကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကရွေးချယ်ခန့်အပ်လိုက်ပါတယ်ဒီလိုခန့်အပ်မှုကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးကကန့်ကွက်ကြောင်း VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနှาศင်ပါရှင်အမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျီယန်ကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်ကမနေ့ကရွေးချယ်ခန့်အပ်လိုက်ကြောင်းကုလအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျယ်ရစ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် Mr. Kumjan will be the first head of the mechanism which was established as you will recall by resolution in the human rights council
ဟောဆက်ရှိခုနှစ်စက်တင်ဘာလ29ရက်နေ့ကလူခွင့်ကောင်စီမှဖွဲ့စည်းခဲ့ပြီးကုလသမဂ္ဂထွေထွေညီလာခံက2018ဒီဇင်ဘာ22ရက်နေ့မှအတည်ပြုခဲ့တဲ့မြန်မာနိုင်ငံတွင်းနိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူကင်တွယ်နိုင်ရေးတရားဝင်မှတ်တမ်းယူမဲ့အဖွဲ့ရဲ့ပထမဆုံးဥက္ကဋ္ဌဖြစ် Mr. Kumjan ကိုခန့်အပ်လိုက်ပါတယ်သူဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေချုပ်ဖြစ်နှစ်ပေါင်း35နှစ်ကျော်တာဝန်ယူထမ်းဆောင်ခဲ့တဲ့အပြင်နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားစီရင်ရေးမှာနှစ်ပေါင်း20နီးပါးအတွေ့အကြုံရှိသူဖြစ်ပါတယ
်အမေရိကန်ဒေါ်လာတန်60ကျော်အကုန်ကျခံမဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ကိုဖွဲ့စည်းဖို့လူခွင့်ရေးကောင်စီမှပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်ချမှတ်ကလေးကမြန်မာအစိုးရကကန့်ကွက်လာခဲ့တဲ့အတွက်အခုလိုအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ခန့်အပ်တဲ့ကိစ္စကိုလည်းကန့်ကွက်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းက VOE ကိုပြောပါတယ
်ကျွန်တော်ကလက်မမခံတာဗျာဘာလို့ခံခံကျွန်တော်ကလက်မခံဘူး FFM ဘလုံးကလည်းကျွန်တော်လက်မခံဘူးဒါသူရဲ့လုတ်ပိုင်ခွဲ Human Rights Council ကနေသူရဲ့လက်ပိုင်ခွဲဘောင်းကိုကြော်ပြီးလုတ်တယ်ဥစားအပ္ပခံချုံတာပဲဗျာကျွန်တော်တို့ကအဲ့တော့ဒီဟာကိုအစရရကျွန်တော်တို့ကဒီကိစ္စအဆုံးပြတဲ့ Human Rights Council ရဲ့ resolution လည်းကျွန်တော်လက်မခံဘူးဒီ WIM လည်းကျွန်တော်တို့ကလက်မခံဘူးအတိမလည်းမပြုတ်ဘူးပူပေါင်းဆောင်ရွက်ဖို့လည်းမရှိပါဘူး
မြန်မာစစ်တပ်ကနေကျူးလွန်ခဲ့တယ်ဆိုတော့ကြီးမားပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုအခုချိန်ထိမြန်မာအစိုးရဘက်ကထိထိရောက်ရောက်အရေးယူအပြစ်ပေးခြင်းမရှိသေးတဲ့အပေါ်မှာကုလသမဂ္ဂဘက်ကဖိအားပေးဆောင်ရွက်လာနေတဲ့အနေအထားရှိပေမဲ့လည်းမြန်မာဘက်ကတော့လက်ခံမှာမဟုတ်ဘူးလို့တမ်မတ်ကြီးဦးဟောက်တူစွန်းကပြောပါတယ်
ပရက်ရှာတော့ငွေတွေကပေးနေတာပဲအခုကတော့ထပ်ပြီးပေးနေတာပေါ့နော်ဒါကတော့သိလာပါတယ်ပေးနေလဲကျွန်တော်တို့ကဟိုကိုယ်ရဲ့ဟိုလုတ်ထားတဲ့ဟိုစီမံနဲ့ကျွန်တော်သွားမှာပဲကျွန်တော်တို့ကဟာလာ ICO ကြီးလဲကျွန်တော်ဖွက်ထားပြီအဲကျွန်တော်မကက်ဆယ်နေတော့ကျွန်တော်သွားတယ်တမတော်ကလည်းသူ့ရဲ့ဟာလာဆုံးဆန်းကော်မရှင်သူဖွက်ထားတယ်အဲ့တော့ဒီဟာနဲ့ပတ်သက်တော့ကတော့ကျွန်တော်တို့ဟိုကိုလုတ်နေတဲ့အတိုင်းပဲကျွန်တော်သွားပါမယ်လို့
ဒါပေမဲ့လည်းနောက်တစ်ဆင့်အဖြစ်မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေအပေါ်နိုင်ငံတကာတရားရုံးတရုံးရုံးကအရေးယူနိုင်ဖို့တိတိကျကျမှတ်တမ်းတင်မဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌအဖြစ်နီကိုလတ်စ်ကွန်ဂျီယန်ကိုကုလသမဂ္ဂအတွေ့အမှုချုပ်ကခန့်အပ်ခဲ့တဲ့အတွက်သူတို့အနေနဲ့ကြိုဆိုကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ်
We're very pleased that the Secretary General appointed a professional, someone with a long history.
ငါကလည်းရာဇဝမှုဆိုင်ရာတရားစီရင်ရေးမှာတာဝန်ရှိသူတွေကိုရေးဥပပေးနိုင်မှုဖြစ်ရရောက်ဆောင်နိုင်ခဲ့ပြီးရေချင်းပြေးဝတဲ့အတွေ့အကြုံအများကြီးရှိခဲ့သူတို့ကိုကုလသမဂ္ဂတွေ့မှုချုပ်ကအခုလိုခန့်လိုက်တဲ့အတွက်ကျွန်တော်တို့အလွန်ပဲကျေနပ်အားရမိပါတယ်သူကကမ္ဘောဒီးယားကိစ္စမှာတုန်းကလည်းတာဝန်ရှိသူတွေကိုရေးယူပြပေးနိုင်အောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့သူဖြစ်ပါတယ
်ဒီလိုမျိုးမြ мян ဆန်ဆန်ဖြစ်လာဖို့ဆောင်ရွက်ခြင်းအပြင်လူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့ရတဲ့ဆိုတဲ့ပြစ်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကုလသမဂ္ဂအနေနဲ့ဘလောက်ထိအလေးထားဆောင်ရွက်နေသလဲဆိုတာရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့သိလာမှာဖြစ်သလိုမြန်မာစစ်တပ်အနေနဲ့လည်းကုလသမဂ္ဂဘက်ကအခုလိုဆောင်ရွက်မှုတွေကိုသတိထားသင့်ကြောင်း Brett Adams ကပြောပါတယ
် It's also importantfor the Burmese military to know that this is serious.
ကုလကုလသမဂ္ဂရဲ့ဆောင်ရွက်မှုကအလွန်လေးနဲ့ကြောင်မြန်မာစစ်တပ်အနေနဲ့သိဖို့အရေးကြီးပါတယ်။တာဝန်ရှိသူတွေကိုနောက်တစ်ဆင့်အနေနဲ့ရေးယူနိုင်ရေးဆောင်ရွက်လာတာဖြစ်ပါတယ်။အခုလိုမျိုးလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့ကြိုးစားမှုရလဒ်ဖြင့်တာဝန်ရှိတဲ့ပုဂ္ဂိုလ်တဦးချင်းစီရဲ့နာမည်တွေကိုတပ်တွေထောက်ထားရင်းနဲ့ပေါ်ထုတ်ခံရမှာဖြစ်ပြီးတကယ်လို့နိုင်ငံတကာတရားရုံးကကင်တွယ်ပြီးဆိုရင်ဒီလူတွေအနေနဲ့တရားရုံးမှာရင်ဆိုင်ရမယ်ဆိုတာမြန်မာစစ်အနေနဲ့စစ်တပ်အနေနဲ့သိထားသင့်ပါတယ်။
Nicholas Comjian ဟာ2013ခုနှစ်နိုဝင်ဘာလကတည်းကကမ္ဘောဒီးယားဆိုင်ရာအထူးတရားရုံးရဲ့နိုင်ငံတကာတွဲဘက်ရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒီမတိုင်ခင် ICTY ခေါ် Yugoslavia နိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးမှလည်းအမှုလိုက်ရှေ့နေဖြစ်ဆောင်ရွက်ခဲ့သူပါ။ဒါ့အပြင်အရှေ့တီမောမှာကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေစုံစမ်းစစ်ဆေးရေးမှလည်း Mr. Comjian ဟာလက်ထောက်ရှေ့နေချုပ်ဖြစ်ထမ်းဆောင်ခဲ့တယ်လို့ဘော့စနီးယားနဲ့ဟာဇီဂိုဗီနိုဆိုင်ရာနိုင်ငံတကာတရားရုံးရဲ့စစ်ရာဇဝတ်မှုဆိုင်ရာဌာနမှနိုင်ငံတကာရှေ့နေဖြစ်ဆောင်ရွက်ခဲ့ပါတယ်။နောက်ပြီးဆီးရီးယားလီယွန်ဆိုင်ရာအထူးတရားရုံးမှလည်းနီကိုလတ်စ်ကွန်ဂျီယန်ဟာအဓိကအမှုလိုက်ရှေ့နေဖြစ်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှအစိုးရရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။မစ္စတာကွန်ဂျီယန်ဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေနဲ့အသွင်ကူးပြောင်းရေးကာလတရားစီရင်လောကမှာအတွေ့အကြုံအပြည့်အဝရှိသူဖြစ်ကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါရရှင
်။အခုဆက်လက်ပြီးတော့ Washington DC ကရိုဟင်ဂျာအရေးဆွေးနွေးပွဲအကြောင်းတင်ပြမှာပါ။ရခိုင်ပြည်နယ်မှာ2018ခုနှစ်ကမြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေရဲ့အနာဂတ်အရေးဆွေးနွေးပွဲကို Washington DC Woodrow Wilson Center မှာမနေ့ကကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ OP General Global တက္ကသိုလ်အရှိတောင်အာရှလေ့လာရေးဌာနဦးဆောင်ညွှန်ကြားမှုဒေါက်တာနေကင်းပေါင်ကစ်ကန်ကဦးဆောင်ဆွေးနွေးခဲ့ပါတယ်။ကျမတို့အဲ့ဒီကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ကိုအောင်ကနေပြီးတော့တွေ့ဆုံမေးမြန်းထားတာကိုဆက်ပြီးနားဆင်ပါရှင့်။
တချက်ကမြန်မာစစ်စိုးရကဘင်္ဂလားဒေ့ရှ်နဲ့အဂရီမန့်လုပ်တဲ့အချိန်ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ခေါ်သွားမလားဒုတိယချက်ကအဲ့ဒါမဖြစ်တော့ဘူးဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကသူတို့ပြောတယ်လို့ floating island ဘာသာကျမ်းမှာအမှသူတို့ပို့မလားဆွေမလားလူသိမ်းနဲ့ချင်းတို့ဆွေမယ်လို့ပြောတယ်လေတတိယချက်ကဘာလဲဆိုလို့ရှိရင်ရိုဟင်ဂျာတွေကိုသူတို့နိုင်ငံတကာ resettlement third country ပေါ့နော်အဲ့ဒီသုံးခုကအလားအလာရှိနိုင်တယ်ဒါပေမဲ့ဘယ်ဟာကဖြစ်မလဲဆိုတာအာမခံပြောလို့မရဘူ
းအခုပေါ့လေဒီမြန်မာစစ်အနေပြီးတော့သူတို့စစ်စစ်ပြီးသားရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံမယ်ဆိုတာမျိုးပြောထားပါတယ်။ဒါပေမဲ့ဒီကိစ္စကတကယ်တော့လက်တွေ့အကောင်အထည်ပေါ်လာတာကိုကျွန်တော်တို့မတွေ့ရသေးပါဘူး။ဘာကြောင့်လို့ထင်ပါလဲ
။အဓိကနှစ်ခုရှိတယ်။အဓိက identity အင်္ဂလိပ်လိုပြောမှဆို identity နဲ့ citizenship ကိစ္စပေါ့နော်။ဥပမာရိုဟင်ဂျာတွေကသူတို့ကပြန်သွားမယ်ဆိုလို့ရှိရင်သူတို့တောင်းဆိုချက်အဓိကထဲကရိုဟင်ဂျာကိုအတိမပြုပေးအဲ့ဒီဖြင့်သူတို့ရဲ့နိုင်ငံသားဖြစ်နိုင်တဲ့ဆိုတော့အမခင်အခံပေးစီခြင်းနဲ့မြန်မာဆိုရည်ဒါပေမဲ့အခုအထိကသူတို့စဉ်းစားပြင်မယ်ဆိုတာပဲရှိတယ်အမခံချက်မရှိဘူးနောက်တစ်ခုက security ကိစ္စပေါ့သူတို့ပြန်သွားရင်အရင်ကတော့လိုပြဿနာမျိုးပြန်ချုံမလားသူတို့မှစိုးရင်စရာလည်းရှိသေးတယ်အဲ့ဒီသုံးခုပေါ့
ဆိုတော့ဒီရိုဟင်ဂျာတွေကိုအတိမတ်ပြုဖို့ဆိုတဲ့ကိစ္စရောဘလောက်လာလာရှိနိုင်ပါလဲ
ရိုဟင်ဂျာနာမည်နဲ့အတိမတ်မပြုတော့မှကျွန်တော်ထင်တယ်အားလုံးမဟုတ်ရင်တော့မှလေဥပမာသူတို့ဘိုးဘွားကလေးကမွေးတဲ့ကျွန်တော်တို့ရဲ့မြန်မာဥပရိယလက်ခံနိုင်တဲ့လူတွေရှိတယ်အဲ့ဒါကြောင့်သူတို့ကိုစနစ်တကျနဲ့နော်လှုပ်ပေးမှသူတို့ရဲ့နိုင်ငံသားဖြစ်နိုင်တဲ့ရနိုင်တဲ့အခွင့်အရေးရနိုင်တဲ့လူတွေကိုပေးတည်နယ်လို့ကျွန်တော်တို့မြင်တယ်အားလုံးမဟုတ်ရင်တော့မှနော်
ဆိုတော့အခုဒီပစံချကျုံးကိုလည်းပဲဒါဘင်္ဂလားဒေ့ရှ်အစိုးရနေပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပို့มาပေါ့လေဆိုတော့သူတို့အနေနဲ့ကလည်းအဲဒီကိုမတွားကျင်ဘူးဆိုပြီးတော့ပြောတာမျိုးတွေရှိပါတယ်အဲ့ဒီအလားလာရောဘာဆက်ဖြစ်နေလဲ
အခုလောလောဆယ်အနေနဲ့တော့သူတို့ကိုအတင်းချက်သူ့ကိုတွားခိုင်းမယ်မထင်ဘူးနော်သူတို့ကလည်းပြောတယ်အဲ့ဒါ voluntary choice ဖြစ်ရမယ်ဆိုမှသူတို့ပြောတယ်ဒါပေမဲ့တကူကတော့လူတန်းကျော်တနေရာမှာနေတယ်ဆိုတော့အကြာကြီးနေလို့မရအောင်အဲ့ဆိုတော့သူတို့ကအနေနဲ့အဖြေတကူတော့ရှာရမယ်အဲ့မှာအခုလောလောဆယ်မှာတွားချင်းတော်မှာသူတို့သွားမဲ့လူတွေကိုထောက်ပတ်ခြေတွေဒါမှမဟုတ်ဒီသူတို့လိုအပ်တမျှပေးပေးမယ်ဆိုလို့ရှိရင်ကျွန်တော်ထင်တယ်တချို့လူတွေကသွားချင်းတဲ့အစားနာရှိလဲရှိကောင်းရှိနိုင်တယ်နော်ဒါပေမဲ့အခုလောလောဆယ်တော့အဲ့ဒီဟာတွေလည်းဘာမှအမှန်ခံချက်ပေးလို့မရအောင်အဲ့ဒီဟာတက္ကနကျွန်တော်ပြောသလိုဘင်္ဂလားဒေ့ရှ်ကနေတခြားနိုင်ငံတွေကို resettlement ကိစ္စပေါ့နော်အဲ့ဒါဘင်္ဂလားဒေ့ရှ်အနေနဲ့လည်းသူတို့ကျွန်တော်ထင်တယ်နိုင်ငံတကာကိုအကူအညီတောင်းလာမယ်အချင်းညီမျိုးလည်းရောက်လာနိုင်တယ်လို့ကျွန်တော်မြင်တယ
်။ဒီလာထဲမှာပဲဒီမြန်မာစိုးရစစ်တပ်ကနေပြီးတော့သူတို့စုံစမ်းစစ်ဆေးဒီစစ်ကုံလုံးတစ်ခုဟိုဖွဲ့လိုက်တယ်။ဆိုတော့ဒီရ ेंजर အေးကိစ္စနဲ့ပတ်သက်ပြီးတော့ပဲစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဆိုတော့အဲ့လိုဖွဲ့လိုက်တယ်ဆိုတဲ့အခါကျတော့သူတို့ရှီကနေပြီးတော့ဘလို့ထုတ်ပြန်ချက်တွေဘာတွေကိုစုံစမ်းစစ်ဆေးမယ်ဘာတွေဘလို့စုံစမ်းစစ်ဆေးချက်တွေထွက်လာမယ်လို့မျှော်လင့်ပါလဲ
။ကျွန်တော်အနေနဲ့တော့အဲ့ဒါဒီကလည်းတိတ်မယုံဘူးလို့ပြောရမယ်။ဘာကြောင့်လဲဆိုတော့ဒီကပထမအဦးဆုံးမဟုတ်တော့ဘူးနော်။အချိန်ချင်းလုတ်ပြီးသား။ဒါပေမဲ့သူတို့မှာတိတ်ဘာမှအကောင့်ထဲမပေါ်တာ။အဓိကနိုင်ငံတကာတိချင်တာကရိုဟင်ယာဒီကိုသူတို့နေမီတွေသူတို့နေရာတွေပြန်သွားဖို့ပြန်လာဖို့အဲ့ဒါအဓိကတော့မဟုတ်သူရဲ့စာဝတ်နေရေးပြင်သူတို့ security identity ကိစ္စတွေသူတို့အဲ့ဒါတွေကြားချင်တာအခုထိအဲ့ဒါတွေကိုအဲကျွန်တော်တိတလောက်ဆိုလို့ရှိရင်နော်အာကျွန်တော်အမြင်တော့ကျွန်တော်မားလည်းမားနေတယ်ဒါပေမဲ့ကျွန်တော်တိတလောက်မြင်တလောက်ဆိုလို့ရှိရင်ဘာမှတိတ်ထွမယ်လို့ကျွန်တော်မထင်ဘူ
းဒါကတော့ဒေါက်တာနေကင်းပေါင်ကစ်ကန်းကိုကိုအောင်ကတွေ့ဆုံပြီးမေးမြန်းခဲ့တာပါရှင်အမှတ်နှစ်တက်တူတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေတနေ့လာနေ့ကအရေးယူလိုက်တယ်လို့ကော်မရှင်အနေနဲ့အများပြည်သူတိုင်ကြားစာတွေအပေါ်ဥပဒေနဲ့အညီတရားမျှတစွာဆောင်ရွက်နေတဲ့အကြောင်းပြောပါရစေ။ကျမတို့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကနေပြီးတော့သတင်းပေးပို့ထားပါရရှင
်။နိုင်ငံဆိုင်ရာမြေဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးကွန်ရက်အစည်းအဝေးကိုရန်ကုန်မြို့နိုင်ကွင်ကြီးမှုခန်းမမှာကျင်းပပြုလုပ်ခဲ့ပြီးကွန်ရက်အလုပ်ဖွဲ့နဲ့အကြံပေးဖွဲ့တွေကိုဖွဲ့စည်းလိုက်တာဖြစ်ပါရစေ။ဒီကွန်ရက်မှာမောလိဝဒပညာရှင်တွေဥပဒေပညာရှင်တွေနဲ့တဘာဝပတ်ဝန်းကျင်မြေချောင်းရံရေးဆောင်ရွက်သူတွေပါဝင်ပါတယ်။ကွန်ရက်အကြံပေးတရားလွတ်တော်ရှိနေဦးကြီးမြတ်ကအခုလိုရှင်းပြပါတယ်
။ဒီမြေဆုံနဲ့ပတ်သက်လို့တိုင်းနယ်ပြည်နယ်လိုက်ဖွဲ့ထားတဲ့အဖွဲ့တွေရှိတယ်ဗျ။အဲ့ဒီအဖွဲ့တွေရဲ့ဝန်ကြီးကိုခေါ်ရဲပေါ့နော်။အဲဆန္ဒပြမယ်ဆိုလဲတပြည်လုံးတပြည်နယ်ဆန္ဒပြအောင်နောက်လျှောက်ချိတက်မယ်ဆိုလဲချိတက်အောင်နောက်တစ်ခါပြည်ပမှာရောက်နေတဲ့တိုင်းရုံးတွေမှာဒီမှာတိုင်းရုံးတွေတိုင်းရုံးတွေရှိလို့လိုအပ်ရင်ဆန္ဒပြဖို့အမှားရှိတဲ့အဖွဲ့စည်းတွေကပြမယ်ပေါ့ဗျာ။အဲ့ဒါအပါဝင်အလုပ်တွေအစုံမဲပေါ့ဗျာအဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကဥပဒေနဲ့လည်းညီညွတ်အောင်တော့တင်္ဂတကမင်းသက်သာမှာလည်းပဲအဲအပေါ့ရောက်အောင်အစိုးရအနေနဲ့ဒါကိုဆက်ပြီးမလုပ်အောင်ဆိုပြီးတော့ဘယ်လိုနည်းလမ်းတွေကောင်းမယ်ဘယ်လိုနည်းလမ်းတွေလုပ်ပြီးမယ်အဲ့လိုကျွန်တော်တို့ကအကြံပေးဖို့ဒီကြီးတွေဖတ်ထားတာပေါ့ဗျာ
ဒါဟာကချင်ပြည်နယ်ကိုတရုတ်တံမကြီးတွားရောက်ပြီးနောက်ပိုင်းစီမံကိန်းပြန်လည်စတင်မယ်ဆိုတဲ့အတန်ဒီကြဲကြဲလုံးလုံးထပ်ပေါ်လာပြီးနောက်ပိုင်းမှာအခုလိုဖြတ်သိမ်းရေးကွန်ရက်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။မြေဆုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးကွန်ရက်အနေနဲ့မြေဆုံစီမံကိန်းကိုအစိုးရကဆက်လုပ်ပါကအစိုးရကိုတရားစွဲဆိုသွားမယ်လို့ဦးကြီးမြင့်ကပြောပါတယ်။မြေဆုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးကွန်ရက်လုပ်ငန်းအဖွဲ့ဝင်တူဖြစ်တဲ့ကိုမြတ်ကျော်က
မြေဆုံစီမံကိန်းကိုဆက်လုပ်ရင်အရာဝတီကတည်သွားလိမ့်မယ်လား။အဲ့တော့ကျွန်တော်တို့အရာဝေယူတော့အပြင်မခံဘူးကျွန်တော်တို့မြေဆုံစီမံကိန်းကိုဖြတ်သိမ်းဖို့လုပ်နိုင်တဲ့လောက်ပေါ့လေနော်တနိုင်ငံလုံးအနိုင်ငံလုပ်ဖို့ကျွန်တော်တို့ဆက်လက်လုပ်ကန်ဆောင်ရွက်နေရလို့ပြောရမှာပေါ့ပထမအဦးဆုံးအနေနဲ့တော့ကျွန်တော်တို့ဒီလာမယ့်ရှေ့ရက်တို့ကိုရက်တို့မှာကျွန်တော်တို့ရိုင်းရဲ့ပြည်နယ်တွေမှာပေါ့လေလူလူရှားမှုတွေဖော်ဖို့ရယာယီချမ်းမြေသဘောတူလာတယ
်မြေဆုံစီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်မှာနာဖတ်စီစုအလက်ကမှာအမတ်တက်လျှက်စစ်ဆွမ်းဝန်ကြီးဌာနနဲ့တရုတ်နိုင်ငံက CPN ကုမ္ပဏီတို့အစာချုပ်ချုပ်ဆိုခဲ့တာပါဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝအရှင်သန်မှုတွေပေါ်စိုးကျိုးတွေဖြစ်နိုင်တာကြောင့်ဒီမြေဆုံစီမံကိန်းကိုဆက်မလုပ်ဖို့စန့်ကျင်ကန့်ကွက်ခဲ့တာကြောင့်တမရဟောင်းဦးသိန်းစိန်ဆိုအလက်ကမှာဒီစီမံကိန်းကိုယာယီရပ်ဆိုင်းခဲ့ပါတယ်အရတားအစိုးရ NND ဘက်ကတော့စီမံကိန်းစာချုပ်နဲ့ပတ်သက်ပြီးဘယ်လိုဆုံးဖြတ်မလဲဆိုတာကိုတော့ထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့မြေဆုံစီမံကိန်းနဲ့ပတ်သက်ရင်အစိုးရအနေနဲ့ဆုံးဖြတ်ချက်ချတဲ့အချိန်ဘာကြောင့်ဘလို့ဆုံးဖြတ်ချက်ချတယ်ဆိုတာကိုပွင့်လင်းမြင်သာမှုရှိရှိတင်ပြသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ဒ
ဒါကတော့နိုင်ငံလုံးဆိုင်ရာမြစ်စုံစီမံကိန်းအပြေးတိုင်ဖြတ်သိမ်းရေးကိုရက်ကိုတနင်္လာနေ့ကရန်ကုန်မြို့မှာပညာရှင်တွေနဲ့ဖွဲ့စည်းလိုက်တဲ့အကြောင်းကျမတို့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ခဲ့တာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။မြောက်အက်တလန်တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အတွေ့အမှုချုပ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်္ဂါနေ့ကဝါရှင်တန်သမရအိမ်ဖြူတော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အဖွဲ့ဝင်29နိုင်ငံပါနေတိုးအဖွဲ့ကြီးအတွက်အမေရိကန်ဘက်ကထည့်ဝင်နေရတဲ့ကာကွယ်ရေးအသုံးစရိတ်ကများလွန်းနေတယ်လို့အမေရိကန်သမရကထောက်ပြပြီးအဖွဲ့ဝင်နိုင်ငံတွေဘက်ကကာကွယ်ရေးအသုံးစရိတ်ကိုမျှပြီးထမ်းဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်မတ်တိန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကအသုံးစရိတ်ပိုပြီးထည့်ဝင်လာပြီးမဲ့လာမယ့်နှစ်တည်းအတွင်းနောက်ထပ်ပိုပြီးထည့်ဝင်ကြဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာပြောဆိုပါတယ်။နေတိုးအဖွဲ့ကြီးရဲ့အတွင်းမှုချုပ်ယွန်းစတိုတန်ဘတ်နဲ့အမေရိကန်သမ္မတတို့အင်ဖြူရောမှာအင်္ဂါနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။
We've worked together on getting some of our allies to pay their fair share.It's called burden sharing and
မဟာမိတ်နိုင်ငံတချို့ဘက်ကသူတို့ဝေစုတိုင်းထည့်ဝင်လာကြဖို့ကျွန်တော်တို့အတူဆောင်ရွက်ခဲ့ကြပါတယ်။ဝန်ထုပ်ဝန်ဘိုးတွေကိုခွဲဝေထမ်းဆောင်ကြတာလို့ခေါ်ပါတယ်။အမေရိကန်ပြည်ထောင်စုကနေတိုးမှာမမျှမတဝေစုကြီးထည့်ဝင်နေရပါတယ်။ဒါပေမဲ့နေတိုးနဲ့ဆက်ဆံရေးကသိပ်ကောင်းပါတယ်
။နေတိုးအဖွဲ့ဝင်နိုင်ငံတွေဘက်ကပြည်ရင်းသတင်းထုတ်လွှင့်မှုရဲ့နှစ်ရာခိုင်နှုန်းကျော်အထိကာကွယ်ရေးအတွက်ထည့်ဝင်ကြစီခြင်းနဲ့လို့အမေရိကန်သမ္မတကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့ကာကွယ်ရေးအသုံးစရိတ်အတွက်ပြည်ရင်းသတင်းထုတ်လွှင့်မှုရဲ့400ခန့်နှုန်းအထိတိုးပြီးသုံးဖို့နေတိုးခေါင်းဆောင်တွေကိုသမ္မတထရန့်ကတိုက်တွန်းခဲ့တာပါဒါပေမဲ့ဂျာမနီနိုင်ငံအနေနဲ့တော့သူတို့ကြတဲ့ဝေစုအတိုင်းမထည့်ဘူးဆိုပြီးသမ္မတထရန့်ကဝေဖန်ပါတယ
် I'll be talking about Germany I always talk about Germany I mean Germany honestly is not paying their fair share
ဂျာမနီကတော့သူတို့ကြတဲ့အတိုင်းထည့်ဝင်ခြင်းမရှိပါဘူးသူတို့က200ခန့်နှုန်းပေးရမယ်ဟာကို100ခန့်နှုန်းလောက်ပဲပေးပါတယ်အမေရိကန်ဘက်ကတော့နှစ်ပေါင်းများစွာ 4.300 ခန့်တုံးပေးနေရတာဟာဆိုရင်သိက္ခူမမျှတာပါဘူးကျွန်တော်လက်ထက်မှာအမေရိကန်ရဲ့ဒီတွင်အသင်းထုတ်လွှင့်မှုကတက်လာပါတယ်ဆိုတော့ပေးရမှာကလည်းပုံများလာပါတယ်အဲ့ဒီတော့အခြေခံအဖြစ်ဥရောပကာကွယ်ရေးအတွက်အမေရိကန်တို့ကနေတိုးအတွက်အများစုထည့်ဝင်နေရတာပါဒီတော့ကျွန်တော်တို့ကဥရောပကိုကာကွယ်ပေးနေရတာပါတစ်ချိန်တည်းမှာပဲဥရောပကကြတော့ကုန်သွေးဘက်မှာအသာစီရနေပြန်ပါတယ်
နေတိုးအတွင်းမှုချုပ်ယွန်းစတိုတန်ဘတ်ကတော့နေတိုးဖွဲ့ကြီးကိုအခိုင်အမာထောက်ခံမှုအတွက်ကျေးဇူးတင်ကြောင်းနောက်နေတိုးဖွဲ့ကြီးပိုပြီးခိုင်မာအားကောင်းလာရေးအတွက်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ
် And especially for your very strong leadership on burden sharing because as you just mentioned of the years
ဝင်တော့ဝင်မိုးတွေကိုမျှဝေထမ်းဆောင်ကြဖို့မမမမဦးဆောင်ခဲ့မှုအတွက်အထူးပဲကျေးဇူးတင်ပါတယ်နေတိုးမဟာမိတ်တီအနေနဲ့နှစ်ပေါင်းများစွာကာကွယ်ရေးအသုံးစရိတ်ကိုဖြတ်တောက်ခဲ့ပြီးတဲ့နောက်အခုအချိန်မှာပိုးပြီးတော့ထည့်ဝင်လာနေကြပါတယ်နောက်နှစ်ကုန်ပိုင်းအရောက်မှာကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ100ဘီလီယံထည့်ဝင်ကြမှာပါဒါဟာဆိုရင်နေတိုးမဟာမိတ်အဖွဲ့ကြီးကိုပိုးပြီးတော့အားကောင်းလာရေးပံ့ပိုးပေးနိုင်မှာပါတပ်ဖွဲ့တွေအစင်းစင်းရှိရေးကိုလည်းတိုးမြင့်ထားပါတယ်အကြံဖက်ဝါရဘူပေါင်းတိုက်ဖက်ရေးကိုတိုးမြင့်ဆောင်ရွက်နေသလိုပိုးပြီးလဲရင်းနှီးမြှုပ်နှံနေပါတယ်ဒါကြောင့်မြောက်အမေရိကကအမေရိကန်နဲ့ဥရောပတို့အနေနဲ့အရင်နှစ်တွေကတည်းကစာရင်ပိုးပြီးတော့ပူးပေါင်းဆောင်ရွက်နေကြပါတယ်ဒါဟာဆိုရင်ဒီမဟာမိတ်အဖွဲ့ကြီးရဲ့အားကောင်းမှုကိုပြသနေတာဖြစ်ပါတယ်ဒီနေ့ဟာဆိုရင်လဲနေတိုးအဖွဲ့ကြီးရဲ့နှစ်90ပြည့်နှစ်ပတ်လည်လည်းဖြစ်ပါတယ
်နေတိုးအဖွဲ့ဝင်29နိုင်ငံတို့2018ခုနှစ်ကအသုံးစရိတ်ထည့်ဝင်ရေးဂရီးကဝတ်အတိုင်းလိုက်နာဆောင်ရွက်တာက9နိုင်ငံပဲရှိပါတယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကတော့နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးအသုံးစရိတ်တိုးမြင့်လာမှုနဲ့ပတ်သက်ပြီးပြောတာမှာတော့ဒီငွေတွေကိုထိထိရောက်ရောက်အသုံးပြုနိုင်ရေးအတွက်အသေးအချာဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်1949ခုနှစ်အေဒီလ4ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့နေတိုးအဖွဲ့ကြီးကအခု2019ခုနှစ်မှာနှစ်90ပြည့်ပြီဖြစ်ပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဒီသတင်းပါအတွင်ပြုလုပ်မဲ့နေတိုးဖွဲ့ကြီးနှစ်90ပြည့်အခမ်းအနားမှာတော့အမေရိကန်သမ္မတရဲ့ထိုးနှက်ဝေဖန်မှုတွေကိုရှောင်ရှားနိုင်ရေးနိုင်ငံခြားရေးဝန်ကြီးအဆင့်သားတွေ့ဆုံကြမှာဖြစ်ပါလေ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေတိုးဖွဲ့ဝင်နိုင်ငံတွေဘက်ကအသုံးစရိတ်ထည့်ဝင်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်နေတာဖြစ်ပါလေရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်လေးလာတင်ရတဲ့ဟာကတော့ရေကောက်ပွဲဆိုတာဒီမိုကရေစီရဲ့တောက်တိုင်တစ်ခုပေါ့အဲ့လိုတင်ရပါတယ်နောက်ခုကျွန်တော်ခုကြောက်မှုတော့ပါဘူးကြောက်ပြီးတဲ့ခါမှာ
ဒါကတော့ရေကောက်ပွဲအခမ်းကဏ္ဍနဲ့ပတ်သက်လို့မြန်မာလူငယ်တွေရဲ့သဘောထားအမြင်တွေကိုဆွေးနွေးတင်ပြထားတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနှာစင်ရဖို့ရှိပါတယ်ရှင်ဒါပြင်နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ကိုဝင်းမင်းနဲ့အတူကောက်နှုတ်တင်ပြမှာပါရှင
်ဟုတ်ကဲ့ပါအေတီလာတရနေ့ထုတ်တဲ့ Asia Times Internet သတင်းစင်မှာမြန်မာဘိန်းကုန်ကူးမှုနောက်ွယ်ကတကယ့်တဝအများဆိုတဲ့ခေါင်းစဉ်နဲ့ဘတ်တီလစ်နာက UNODC ကုလသမဂ္ဂမူရင်းဆေးဝါးနဲ့ပြည်မှုဆိုင်ရာအဖွဲ့ကြီးကိုဝေဖန်ထားပါတယ်မြန်မာဘိန်းတဒနာအကြောင်းရေးရှိရေးလာတဲ့ဘာတီလင်နာကမြန်မာဘိန်းစည်းနှုံးနဲ့ထုတ်လွှင့်မှုကြဆင်းရတာကတရုတ်ကဆေးဆွဲသူတွေအနေနဲ့စိုက်လို့ရတဲ့ဘိန်းစားမက်တာဖန်တမီလိုစက်ယုံထုတ်စိတ်ကြွစေအသုံးများလာတာကြောင့်သာဖြစ်တယ်။ဒါပေမဲ့ UNODC ကုလသမဂ္ဂမူရင်းအေဂျင်စီကတော့မဆိုင်သူတွေကိုဆဆွဲပြီးတကယ်အပြစ်ရှိသူတွေကိုသွားကာကွယ်ပေးနေတယ်လို့ထောက်ပြလိုက်ပါတယ်။ UNODC ရဲ့စတန်းအရမြန်မာနိုင်ငံမှာဘိန်းစိုက်ပျက်မှုအေရိယာနဲ့အထက်နှုန်းကြဆင်းလာတာကိုဖော်ပြထားပြီးအဓိကအများဆုံးစိုက်တဲ့နေရာက KIO ကချင်လူမျိုးရေးဖွဲ့ထင်းချုံရနယ်မြေဖြစ်ကရှမ်းပြည်နယ်မှာလည်း RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီထင်းချုံနယ်မြေတွေမှာအဓိကစိုက်နေတယ်လို့မှားယွင်းထုတ်ပြန်ကြကြောင်းဆောင်းပါးရှင်ကထောက်ပြလိုက်ပါတယ်။ဒါအပြင် KIO ဘက်ကတော့ဒီဘိန်းအများဆုံးစိုက်ပျက်တဲ့နေရာကသူ့နယ်မြေတည်းမဟုတ်ပဲမြန်မာတပ်မတော်ရဲ့ပြည်သူ့စစ်နယ်နယ်ကြားဆောင်တပ်တွေထင်းချုံတဲ့နေရာမှာသာဖြစ်တယ်လို့ပြန်ပြောထားပြီး RCSS ကလည်းUNODC အနေနဲ့ရှမ်းပြည်ရဲ့လက်နက်ကိုင်အဖွဲ့တွေနေရာတွေကိုရောသွားခဲ့တယ်လို့ပြန်ပြောထားကြောင်းပါတီလင်နာကဆက်ထောက်ပြလိုက်ပါတယ်။ဒါအပြင်နယ်သာလန်မှာအခြေစိုက်ပြီးမြန်မာနိုင်ငံမှာလည်းဝင်ရောက်လုပ်ကိုင်နေတဲ့ TNI လို့သူကခေါ်တဲ့နယ်စည်းမချအဖွဲ့ကြီးကလည်းဒီ UNODC စတန်းအစီရင်ခံစာကလက်တွေ့အခြေအနေတွေနဲ့မကိုက်ညီဘူးလို့မတ်လ9ရက်နေ့ကထုတ်ပြန်ထားပြီး KIO အနေနဲ့မွေးစေဝါနေနေမှုတွေနှစ်ပေါင်းများစွာလှုပ်လာနေပြီးရှမ်းပြည်ကဘင်ကင်းတွေကလည်းတက်မတော်ထိချုံနေမိတဲ့မှာအဓိကဖြစ်နေတာလို့ဆိုကြောင်းကိုးကားထားပါတယ်။ဒီ TNI ဖွဲ့ကပဲအခုလိုဘင်းထုတ်လုပ်ကုန်ကူးမှုမှာမှားယွင်းဆဆွဲထားတာကြောင့်တကယ်ဖြစ်နေတဲ့ပြဿနာတွေကိုမျက်ကွယ်တူထားပြီးမွေးရစီဝါပြဿနာဖြေရှာရမှာလမ်းလွဲသွားစေနိုင်တဲ့အကြီးအကျယ်လက်စားမှုတွေကိုခွင့်ပြုတယ်လို့ဖြစ်စေကဒေါ်လာသန်းပေါင်းများစွာချီတန်ဖိုးရှိတဲ့ဘင်းကုန်ကူးမှုကိုအားပေးရရောက်စေနိုင်တယ်လို့ဆိုတာကြောင့်ဆက်ကိုးကားထားပါတယ်။တကယ်လက်တွေ့အခြေအနေတွေမှာတော့ကရင်နဲ့ကြားပြည်နယ်တွေမှာဘိန်းစည်းကြလို့မြန်မာနိုင်ငံကဘိန်းဆိုင်တောင်သူတွေအခုညီမဲ့ဒုက္ခရောက်နေချိန်မှာကချင်ပြည်နယ်ဘက်မှာတော့ဘိန်းစည်းကောင်းနေစေစက်ုံတွေပါတက်မတော်လက်အောက်ခံနေကြားဆောက်တက်နေမြေတွေမှာရှိနေစေဖြစ်တဲ့ဒီဘိန်းဆိုင်တောင်သူတွေအခက်ခဲကို UNODC အနေနဲ့မကူညီနိုင်ရင်ဆင်းရဲမှုနဲ့စစ်ပွဲတွေကအခြေခံလာတဲ့မြန်မာဘိန်းတပ်သနာကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့ထောက်ပြထားပါတယ်ခင်ဗျာ
။ April 2ရက်နေ့တော့ The Diplomat Internet သတင်းမဂ္ဂဇင်းထဲမှာမြန်မာနိုင်ငံရဲ့လက်ကျန်တဘာဝပတ်ဝန်းကျင်အမွေအနှစ်တွေကိုကာကွယ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အရင်တိုက်ပွဲဖြစ်ခဲ့တဲ့ကရင်ပြည်နယ်တွင်တောရိုင်းဇီဝမျိုးစုံကာကွယ်ရေးကိုကာကွယ်နေတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကောက်နှုတ်တင်ပြခြင်းပါတယ်။ကိုယ်တိုင်တွားရောက်ခဲ့တဲ့ဆောင်းပါးရှင် Scott Wiesel ကမြမအစိုးရနဲ့အရင်တိုက်ခိုက်ခဲ့တဲ့ကရင်ဒေသကဌာနေတိုင်းရင်းသားတွေအနေနဲ့အပြစ်ခက်ရစဲရေးအပြီးမှာအခုတော့တဘာဝပတ်ဝန်းကျင်အမွေအနှစ်တွေထိန်းသိမ်းရေးကိုရိုးရာနဲ့ခင်မီနီးတွေတုံးလုပ်နေကြပြီလို့ဆိုပါရတယ်။အပြစ်ခက်ရစဲရေးအပြီးဆယ်စီမံကိန်းတွေတပ်တူတွင်းလုပ်ငန်းတွေတိုက်ခုမှုတွေ ပေးမဲ့တရိษံဖန်းစည်းတက်ဖြတ်မှုတွေနဲ့ရိုးရာမြေအတုံးချမှုကိုစန့်ကျင်တဲ့မြန်မာအစိုးရရဲ့နောက်ဆုံးပြောင်းလဲလိုက်တဲ့မြေယာဥပဒေတွေကြောင့်တော်ရင်တဘာဝအပေါ်မိခိုရှင်တန်လာခဲ့တဲ့ဒီကရင်ဌာနတိုင်းရင်းသားတွေအနေနဲ့စိန်ခေါ်မှုတွေကြုံနေရတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါကြောင့်မို့ဒီဒေတာကန်လူငယ်တချို့အနေနဲ့ WPUS လို့အတူကောက်ခေါ်တဲ့ကရင်တော်တရိษံကာကွယ်ထိန်းသိမ်းရေးယူနစ်တွေတဲဝင်ရောက်ပြီးဘေးမဲ့တော်တွင်တရိษံဖန်းစီတက်ဖြတ်မှုမှကာကွယ်ရေးဆိုင်ရာနီးစနစ်တွေကိုလေ့လာနေရမှာနောက်ဆုံးပေါ် smart ခေါ်တဲ့ internet cyber နည်းပညာတွေလည်းပါပါတယ်။ဒီတင်နန်းတက်နေတဲ့တော်ရိုင်းတရိษံကာကွယ်ရေးသမားတွေကဗဟိုချုပ်ကင်မှုများတဲ့မြမအစိုးရအနေနဲ့စီးပွားဖွံ့ဖြိုးရေးလုပ်ငန်းတွေရှေ့မှာတိုးချက်လုပ်ကင်လာတာကြောင့်တဘာဝပဝင်းကျင်ပျက်စီးဖို့ပိုအန်ရရှိလာတယ်။ဒါကြောင့်မို့ကင်းပင်နယ်တွင်ရေရှည်ခံမဲ့ဖွံ့ဖြိုးရေးအတွက်အခုလိုပြည်သူခြေပြုတ်ကာကွယ်ရေးလုပ်ငန်းတွေတိုးချက်လုပ်နေရတာလို့ဆိုကြောင်းဖော်ပြထားပါတယ်ရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီကနေ့မနေ့တင်ပြမယ့် ATM အသုံးကတော့
a slap on the wrist
ဖြစ်ပါလေစာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါလေစကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်တန်းကိုဥပဒေအရတော့ခံရစနေပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်တန်းကိုမခံရပဲအပြစ်ပေးမခံရတာတက်တက်တတပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပေးတဲ့ဥမာကိုနားဆင်ကြကြရအောင
် John is the son of a business tycoon. He was involved in a bad accident which was his fault. But the police let him go with a slap on his wrist.Which angered the other party.
John ကစီးပွားရေးလုပ်ငန်းရှင်တထေးကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီမေရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလွတ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
် John is the son of a business tycoonHe was involved in a bad accident, which was his fault, but the police let him go with a slap on his wrist, which angered the other party.
Julon ne apit ga chi le bi me te te da da po po dan dan ne hlut pe lai de thai tin de lo apit pe chi ma khan ya bu so yin be lu pyo ma le
a slap on the wrist
lo pyo lo ya ba de a ra ga ro di kri ma ne tin pya ga de i tin a thong me phit ba de
နားဆင်ကြရတဲ့ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကျမတို့ American VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရမှာပါလွတ်လပ်မျှတတဲ့ရွေးကောက်ပွဲဆိုတာဟာအခြေခံအကြဆုံးဒီမိုကရေစီအခွင့်အရေးနဲ့ဖြစ်ပြီးတော့ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးအနာဂတ်ကိုခြေတမဲ့လူငယ်တွေအကြားဘယ်လိုသဘောထားကြသလဲအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ကိုသားညူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ညီမပါခင်အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာလူငယ်နဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်လွတ်လပ်မျှတတဲ့ရွေးကောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရေးတရားဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့ဒီနေ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကြားမှာဘလို့သဘောထားကြလဲဘလို့နားလဲကြကြလဲဆိုတာကိုမေးခွန်းထုတ်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်သုံးဦးဖိတ်ခေါ်ထားပါတယ်။ပထမလူကတော့ New Myanmar Foundation ကမတ်မြနန္ဒာသင်သူကတော့ ရွေးကောက်ပွဲဆောင်ကြည့်ရေးတောင်းရှိသူဖြစ်ပါတယ်ခင်ဗျနောက်နှစ်ဦးကတော့လူငယ်ခေါင်းဆောင်တွေပါပထမတူကတော့ကုနန်းလင်းကုနန်းလင်းကတော့ရန်ကုန်တိုင်းလူငယ်ရေးရာကော်မတီကပါနောက်တူကတော့ကိုကောင်းထက်ကျော်ကိုကောင်းထက်ကျော်ကတော့ဘာကတာများဖွဲ့ချုပ်ဗမာနိုင်ငံဆိုင်ရာကျောင်းဆောင်များများဖွဲ့ချုပ်ရဲ့အထူးတွင်မှုဖြစ်ပါတယ်ခင်ဗျသုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုနန်းလင်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါလေကိုနန်းလင်းကြားပါလားခင်ဗျဟု
တ
်ကဲ့ကိုနန်းလင်းရဲ့အခုဆုံးအရင်ဆုံးခုနကကျွန်တော်ပြောသွားလို့ပါပဲရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်ရေးရဲ့သဘောထားသိချင်တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကိုနန်းလင်းရဲ့အရင်ဆုံးတခြားဟာတွေမသိခင်မသိကမှာကိုနန်းလင်းတူးချင်းရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ခံယူထားမှုရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်အဲ့ဒါလေးကိုလည်းပြောပြပါလား
ကျွန်တော်လေးလာတင်ရတဲ့ဟာကတော့ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့တောက်တိုင်တစ်ခုပေါ့အဲ့လိုတင်ရပါတယ်နောက်တစ်ခုကျွန်တော်ကြောက်ပြီးတော့ပါဘူးကြောက်ပြီးတဲ့အခါမှာအဲကျောင်းသမဂ္ဂမှာကျွန်တော်ဖြတ်တန်းခဲ့ပြီးပါတယ်ကျောင်းသမဂ္ဂရဲ့ပုံစံကသူကဟိုခေါင်းဆောင်မှုပုံစံဆိုတော့တနည်းနဲ့တည်းအများကြီးပြောင်းနေရဖြစ်ပါတယ်အဲခေါင်းဆောင်မှုပုံစံကိုကျွန်တော်တို့နောက်ဆုံးနေ့လောက်ခေတ်ကစပြီးတော့လုပ်ခဲကရူကော့ဘွန်နဲ့လုပ်ပါတယ်ရူကော့ဘွန်နဲ့လုပ်ပြီးတော့ရူကော့ဘွန်ရနေပြီးခေါင်းဆောင်မှုပုံစံပြောင်းနေအဲနောက်ထပ်သမဂ္ဂရဲ့အခြေခံမူတွေကိုဆက်ကောင်တဲ့ပုံစံတွေခေါင်းဆောင်မှုပြောင်းနေရူကော့ဘွန်ရနေစခဲ့ပါတယ်နောက်တစ်ခုကကျောင်းသမဂ္ဂတွေကဘာထပ်ပြီးလဲဆိုရင်ရူကော့ဘွန်နဲ့ရင်းနှီးတူတာမကောက်ရူကော့ဘွန်မှာမဲပေးမှုပုံစံကြီးရူကော့ဘွန်ဆိုတာဘယ်လိုရူကော့ဘွန်မှာဘယ်လိုမဲပေးရဆိုတော့ computer education တွေကိုအဲမိတ်ဆက်ပေးနိုင်ခဲ့ပါတယ်အခုနောက်ပိုင်းဒီဘက်ကနေမှာကျောင်းသမဂ္ဂရဲ့ပုံစံလေးပုံစံကမှာကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေရကအသက်18နှစ်ကြီးမှယူကောက်မှာမဲပေးခွင့်ရှိတယ်။တိုးတော့ကျောင်းသမဂ္ဂအများစုယူကောက်ပေးမှာတော့ကျောင်းတက်တဲ့ပထမနှစ်အသက်16နှစ်ထဲကစပြီးတော့မဲပေးခွင့်ရတယ်။အဲတော့16နှစ်မှာမဲပေးတယ်18နှစ်မှာမဲပေးတဲ့အခါသူ18နှစ်ဒီနိုင်ငံလုံးဆိုင်ရာယူကောက်ပေးမှာမဲပေးဖို့တော့သဘောတည်းအရေးကြီးကောင်းကောင်းရှိနေပြီ။မဲပေးရမယ်ဆိုရင်အသိရှိနေပြီ။ဆိုတော့ယူကောက်ပေးမှာလူငယ်တွေကစိတ်ပါဝင်စားလောက်မြင်းလောက်ပဲသမဂ္ဂရဲ့အကူအညီပေးရဆိုတော့ကျွန်တော်ရဲ့ဖြစ်တဲ့အမှုကသိခဲ့ရတယ်။ဆိုတော့ကျွန်တော်ကျောင်းသမဂ္ဂအနေနဲ့လည်းကိုယ့်ရဲ့အခန်းကဏ္ဍကနေပြီးတော့လူငယ်တွေယူကောက်ပေးမှာစိတ်ပါဝင်စားလောက်ကိုယူကောက်ပေးရနေပြီးအပြောင်းအလဲတွေပေါ်ဆောင်လာနေယူကောက်ပေးရနေပြီးတော့အယူတကူကိုဖန်တီးနိုင်နေယူကောက်ပေးရနေအခင်းကျင်းတကူဖန်တီးနိုင်နေဆိုတဲ့ဟာမျိုးပြီးအောင်ကျွန်တော်ကျောင်းသမဂ္ဂကြီးအဲမှာကျွန်တော်ဖြတ်သန်းခဲ့တဲ့ချိန်မှာကျွန်တော်နေဆောင်ထည့်ပါတယ်ယူကောက်ပေးရတကယ်လို့ဒီမိုကရေစီရဲ့ဒီမတော်တိုင်းဖြစ်တယ်ဆိုတော့ကျွန်တော်နေနဲ့ပြည်ပြည်ရပါလ
ား။ကိုနန်းလင်းကဒီကျောင်းသမဂ္ဂမှာလေတောက်လျှောက်ဖြတ်သန်းခဲ့ဘူးရယ်ဆိုတော့ကျွန်တော်အဲ့မှာစတဲ့မိချင်ပါတယ်လူငယ်တွေနဲ့ပတ်သက်လို့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာ2017နှစ်လောက်ကစပြီးတော့နိုင်ငံရေးအခြေအနေပြောင်းသွားတယ်အလဲပြောင်းဖြစ်လာတယ်ယူကော့ပွဲတွေဆိုတာပို့ပြီးတော့ရင်းနှီးလာတယ်အဲ့တော့လူငယ်တွေဘက်ကတော့ဒီယူကော့ပွဲနဲ့ပတ်သက်လို့အတော်ရင်ပါလာပြီလို့ပြောနိုင်ပါလားခင
်ဗျကျွန်တော်မှတ်မှတ်သားသားရှိတာမြောက်ဆယ်ယူကော့ပွဲကျွန်တော်2008စနစ်ခံရပွဲအဲဒီမြောက်ဆယ်ယူကော့ပွဲစနစ်ကြားပြက်နောက်25နောက်29နောက်7ပေါ့ကြားရင်မှကျွန်တော်ရှိသေးတယ်အဲ့တော့ပင်မယူကော့ပွဲကတော့25ပေါ့နော်ဆိုတော့တကယ်တကယ်ကျတော့တိုင်းရုံးနဲ့မဲပေးခွင့်ရှိတဲ့ယူကော့ပွဲကတစ်ခုပဲရှိသေးတယ်ကျွန်တော်ယူကြတာတကူကဘာလဲဆိုတော့လောလောဆယ်ခေတ်လူငယ်တွေကအရင်ကတည်းကဆိုင်ယူကောက်ပေါ်မှာမဲပေးရမယ်ဆိုရဲအတိအရပို့ပြီးတိုးလာတယ်။အဲပြဿနာကယူကောက်ဝဲလို့ကျွန်တော်ပြောရင်နိုင်ငံရေးရှင်တွေလည်းကျွန်တော်တို့ဆိုင်နေခင်ဗျ။အခုလက်ရှိကျွန်တော်တို့အလီဆုံး30နှစ်နဲ့ပြည်ပါပြည်ပြောင်းပဲကြည့်။ဆီယူကောက်ဝဲနဲ့ပတ်သက်ပြီးတော့ကျန်းပါကန်လောက်ပဲမဲလာပေးရဆိုတာအင်တာဆိုရင်ပိုကောင်းတယ်စီရင်ဆိုရင်ဆိုတော့ကအဲယူကောက်ဝဲကနေအပြောင်းလဲမဖြစ်နိုင်ဘူးလို့လူလူကထင်သွားရင်ဒါမှမဟုတ်ယူကောက်ဝဲကအသုံးမလုပ်လို့လူကထင်သွားရင်အားပြဿနာရှိတယ်ကျွန်တော်တို့လူငယ်တွေကအဲ့လိုဖြစ်လို့မရဘူးဆိုတော့ယူကောက်ဝဲနဲ့ရင်းနှီးတာမှန်တယ်ဆိုတော့ယူကောက်ဝဲကနေယူကောက်ဝဲကိုစိတ်ဝင်စားပြီးဒီမဲယုံနဲ့ရောက်ပြီးမဲပြီးလာတော့နိုင်ငံရေးအခြေအနေနိုင်ငံရေးမှာဥဆောင်နေတဲ့သူတွေနိုင်ငံရေးသမိုင်းနဲ့လုံးဝတက်ဆိုင်တယ်လူငယ်ကျွန်တော်ကိုမေးရမေးကုန်ကျွန်တော်ပြန်ပြီးချက်ရမယ်ဆိုရင်လူငယ်ရဲ့ယူကောက်ဝဲနဲ့ရင်းပါလာတယ်ယူကောက်ဝဲမှာမဲပြီးရမယ်ဆိုအပြည့်ရရှိလာတယ်ထို့သောယူကောက်ဝဲကိုစိတ်ဝင်စားပြီးမဲယုံပြီးလာပြီးမဲပြီးနိုင်အောင်ကနိုင်ငံရေးအပြောင်းလဲကိုဥဆောင်နေတဲ့နိုင်ငံရေးသမားတွေတကယ် state ကိုနိုင်ငံဆိုင်နေကြတော့ကျွန်တော်မြင်ကြီးရပြ
။ Okay ဒါယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့နော်။ယူကောက်ပွဲထဲမှာကိုနိုင်ကလူငယ်တွေပါဝင်မှုပေါ့။အဲ့ဒါနဲ့ပတ်သက်လို့ရောပူတက်လာတယ်လို့ပြောနိုင်ပါလားခင်ဗျ။2017ကနေရှင်နောက်ပိုင်းကာလတွေမှာပါဝင်မှုဆိုတာစောင့်ကြည့်လာလည်းဖြစ်မယ်ဝင်ရောက်ယူခံတာလည်းဖြစ်မယ်
။အဲ့ဒီဟာတော့အားကြီးကောင်းလာတယ်။အဲနောက်တစ်ဆယ်နောက်ပိုင်းစပြီးကျောင်းဆောင်ယူကောက်ပွဲကျွန်တော်တို့ဒီယူကောက်ပွဲစောင့်ကြည့်လေးလာရဲယူကောက်ပွဲလုပ်တဲ့အစိုးရကကျွန်တော်တို့ရော offset ရန်ကုန်ဆိုတဲ့ဟာမျိုးမှာဆိုရင်ကျောင်းသားတွေအများစုပါတယ်။ကျောင်းသားတွေအများစုပါပြီးယူကောက်ပွဲစောင့်ကြည့်တယ်။အဲဒီဟာမှာတော့အားကြီးကောင်းတယ်။ဆိုတော့လူငယ်တွေကဒီကောက်ပွဲနဲ့မကင်းွားတော့ဘူးနိုင်ငံကြီးတကယ်နိုင်ငံသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးလူငယ်တွေကလုကမယ်ဆိုရင်အပြည့်ကြီးရှိတာလေဟိုကျွန်တော်တို့လုံခဲ့တဲ့2010 2017ကတည်းကဆိုင်တော့အများကြီးလူငယ်တွေကပွင့်လင်းပြီးတော့ဒီကောက်ပွဲမှာပါဝင်လာတယ်ဒါနဲ့ကျွန်တော်တို့ညာဒီကောက်မှာပါဝင်လာတာမှန်တယ်တနည်းမို့ဒီကောက်ပွဲစောက်ကြည့်တာဖြစ်ဖြစ်အဲယူကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်တို့ဟို awareness ပေးတာဖြစ်ဖြစ်ဒါမှလူငယ်တွေပူပါလာတယ်ဒါနဲ့အဲယူကောက်ပွဲမှာလာပြီးနဲချဲအဲ့အဲ့အဲ့ခုနကကျွန်တော်ပြောတဲ့ယူကောက်ပွဲစောက်ကြည့်တယ်အဲယူကောက်ပွဲမှာပုံစံမျိုးနဲ့ပါဝင်နေဆိုတာနိုင်ငံကြီးနဲ့ထိစပ်နေတာမို့ CSU အန်ဂျီနိုထိစပ်နေအတိုင်းဝန်ဆိုကြတကယ်လူငယ်တူကြီးကတော့အဲ့ဒါနည်းနည်းအလန်းကွာနေရုံပဲအလန်းကွာနေဆိုတော့မဲခုအဲမဲယုံမှာမဲလာပြီးဘူးဆိုတဲ့ကိစ္စယူကော့ကွန်နဲ့တမန်သူတို့နဲ့တစုံတရာပေါင်းဖို့ဆိုတဲ့ကိစ္စမှာတော့အလန်းကွာနေလို့ကျွန်တော်နည်းနည်းမြင်မိတယ်ကဒီဘက်နောက်ပိုင်းမှာပေါ့နော
်ဟုတ်ကဲ့
2005ယူကော့ပဲအပြီးဂျာပြက်ပြီးရင်အဲ့ကိစ္စမှာပေါ့
ဟုတ်ကဲ့ကိုနေလင်းလေလိုင်းပေါ်မှာခဏနေကိုနန်းလင်းနေလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျကျွန်တော်နောက်ထပ်လူငယ်ခေါင်းဆောင်တူဖိတ်ခေါ်ချင်ပါလေသူကတော့ကိုကောင်းထက်ကျော်ပါဘာကတာများဖွဲ့ချုပ်ရဲ့ထူးထူးတွင်းမှုပါကိုကောင်းထက်ကျော်ကြားပါလားခင်ဗျ ဟုတ်ကဲ့ကိုကောင်းတဲ့ကျော်ကျွန်တော်လူငယ်ရင်းနဲ့ပတ်သက်လို့ယူကောက်ပွဲနဲ့ပတ်သက်လို့မမေးခင်မှာကိုကောင်းတဲ့ကျော်တူးချင်းအမျိုးရေလုံးမေးချင်ပါတယ်ခုနကကျွန်တော်ကုနန်းလေးကိုမေးခဲ့လို့ပဲကိုကောင်းတဲ့ကျော်အနေနဲ့ဒီယူကောက်ပွဲတွေနဲ့ပတ်သက်လို့မြင်တဲ့အမြင်ပေါ့ရေလုံးသိချင်ပါတယ
်ဟိုယူကောက်ပွဲဆိုတော့ကျွန်တော်တို့ဒမိုကရေစီစနစ်မှာပဲဖြစ်စီအခြားနိုင်ငံရေးစနစ်မှာပဲဖြစ်စီကျွန်တော်တို့ကဒါဟာအသက်ဖြစ်တယ်ပေါ့နော်ဟိုဒမိုကရေစီစနစ်မှာပဲဖြစ်စီစနစ်ကွန်မြူနစ်စနစ်မှာပဲဖြစ်စီစသည်ဖြစ်ပေါ့ဗျာပြောချင်တာကတော့ဒီလိုနိုင်ငံရေးစနစ်တွေမှာတော့အသက်ကတော့ယူကောက်ပွဲဖြစ်တယ်အဲ့ဒါကိုကျွန်တော်တို့နားလေတယ်တကယ်နဲ့ထဲမှာပဲအဲ့ဒီယူကောက်ပွဲကတကယ်ဟုတ်တရားမျှတလားတကယ်ဟုတ်လွတ်လပ်လားတကယ်နိုင်ငံရေးအခြေအနေမှာတော့ယူကောက်ပွဲလို့ပြောလာရင်တိတ်ထွထွထူးထူးကျွန်တော်တို့ကခွဲခြားပြီးပြောကြမလို့ပဲကျွန်တော်တို့တိုင်းပြည်ကအင်မတန်ထူးခြားပါတယ်ကျွန်တော်တို့တိုင်းပြည်မှာဒီကနေ့ဖွဲ့စည်းပုံကလည်းရှိသေးတယ်စစ်တပ်ကလည်းအာဏာရယူထားတဲ့ဖြစ်တယ်ဒီလိုနိုင်ငံမျိုးမှာတော့ယူကောက်ပွဲဆိုတာကတော့ထူးခြားနေတယ်ကျွန်တော်တို့တိုင်းပြည်ကသာဟိုလွတ်လပ်ကောင်းလွတ်လပ်လို့မဲ့တကယ်အနှစ်သာရကတော့ဟို justice ဖြစ်မှာပေါ့ဘူးတရားမျှတမှာမဟုတ်ဘူးအဒါကတော့ပုံမှန်ပြည်ရဲ့ယူကောက်ပွဲပေါ်မှာကျွန်တော်တို့ထုတ်ညားမယ်ပြဿနာရဖြစ်ပါတယ်အဲကျွန်တော်နားလည်မှုကတော့ဒါယူကောက်ပွဲဆိုတော့ဒီမိုစီစနစ်ရဲ့အသက်သွေးကြောဖြစ်တယ်ဒါပေမဲ့ပုံမှန်ပြည်ရဲ့ယူကောက်ပွဲကတော့အင်မတန်အောင်မှရင်လေးစရာကောင်းတဲ့အနေအထားတွေ
ကိုအဲ့ဒါလေးကျွန်တော်လည်းအသေးစိတ်မေးချင်ပါတယ်ကိုကောင်းတဲ့ကျော်ဒီယူမပြီးယူကောက်ပွဲနဲ့ပတ်သက်လို့တရားမျှတမှုမရှိနိုင်သေးဘူးလို့ဆိုတာလားဘယ်လိုမျိုးလဲဘယ်လိုမြင်ထားလဲခင်ဗျပုံမှန်ပြည်ယူကောက်ပွဲနဲ့ပတ်သက်လို့
ဟုတ်ကဲ့အစိုးရရဲ့အဓိပ္ပာယ်ကနိုင်ငံရေးပါတီတွေကိုကျွန်တော်တို့ကန့်တန့်ထားတာရှိတယ်။ဒါကျွန်တော်တို့ဒီဖွဲ့စည်းပုံထဲမှာလည်းကျွန်တော်တို့အခန်းကိုဟိုရွေးချယ်တင်မြှောက်ခြင်းမှာလည်းကျွန်တော်တို့ပါတာဖြစ်တယ်။အခန်းကိုဒီပုံမှာ196ဒီအပိုင်းမှာဆိုရင်လည်းကျွန်တော်တို့ပြောထားတာရှိပါတယ်။ဒါဟိုအရွေးခံရရင်ဆိုတော့နိုင်ငံတော်ဒီလူသက်သာဖောက်ပြသည့်ဖြစ်သောဖွဲ့စည်းပုံမှာဥပဒေတစ်ခုခုကိုချိုးဖောက်ခဲ့သည့်ဖြစ်သောကျွန်တော်တို့ကဒါအရေးယူခံနိုင်ရတယ်လို့ပြောထားပါတယ်။အဲ့တော့ဖွဲ့စည်းပုံတစ်ခုကိုမထိနဲ့ထိလိုက်ရင်ဒါဟာအရေးယူမယ်ဆိုရက်အပိုင်းကြီးဗဒါတပိုင်းပေါ့နောက်တစ်ခုကနိုင်ငံရေးပါတီကိုယ်တိုင်ကကျွန်တော်တို့လွတ်လပ်စွာဒီကနေ့နိုင်ငံရေးပါတီထူထောင်ခွင့်နဲ့အကန့်အသတ်တွေနဲ့ရှိနေသေးတယ်အဲ့တော့ဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်တို့ပြောလို့မရဘူးအဲ့တော့ဆရာနာရှင်တွေရေးထားတဲ့ဖွဲ့စည်းပုံကိုလက်ခံရမယ်ဆရာနာရှင်တွေရဲ့ထင်တိုင်းလုပ်နေတဲ့ဟာတွေကိုစန့်ကျင်မှုမလုပ်မှနိုင်ငံရေးပါတီဖြစ်ဒီထောင်ဝင်ပြုမယ်ရုပ်ဝဲဝင်ဝင်ပြုမယ်လို့လုပ်ထားတာကဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်တို့လက်ခံလို့မရဘူးဆိုတဲ့အချက်ကိုကျွန်တော်ထောက်ပြတာပဲဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့ခုနကမနေ့တနေ့ကလုပ်သွားတဲ့စီပင်ရုပ်ောက်ပွဲကအစားထူးထူးရုပ်ောက်ပွဲတွေဆိုမှရုပ်ောက်ပွဲတွေနဲ့ပတ်သက်လို့လူငယ်တွေရဲ့ချင်းကပ်မှုလူငယ်တွေရဲ့အမြင်အဲ့ဒါနဲ့ပတ်သက်လို့လူငယ်တွေရဲ့စိတ်ဝင်စားမှုဒါနဲ့ပတ်သက်လို့ဆိုရင်ရောကိုကောင်းထက်ကျော်ဘယ်လိုမြင်ပါလဲ
ဟိုကျွန်တော်တို့လည်းဒါဟာဟိုဒီဘာသာစကားမလုပ်ခင်ကာလမှာလည်းကျွန်တော်တို့ဒါတစုံတရာအနန္တီမှာကျွန်တော်တို့ပံ့ပိုးခဲ့တယ်မဲဆိုရဲကမ်ပိန်းတွေမှာပါဝင်ခဲ့ဘူးပါတယ်အဲ့ဒီမှာကျွန်တော်မြင်တာပေါ့နော်ဟို2020မှာကျွန်တော်တို့ဒါဟိုဘယ်တော့မှထိတွေ့ခွင့်မရတဲ့နိုင်ငံရေးခင်းရင်းတစ်ခုပေါ်မှာကျွန်တော်လူငယ်တွေအများစုထိတွေ့လာကြတယ်ဒါမှမဟုတ်တော့ကျွန်တော်မြင်တာကတော့လူငယ်တွေရဲ့အားလို့အားများမှုတွေပြီးရောလူငယ်တွေရဲ့တက်ကြွမှုတွေကပြန်ပြီးတော့နှေးကွေးလာတယ်လို့ကျွန်တော်မြင်တယ်ဒါဟာဒီကနေ့ဗမာပြည်ရဲ့ရွေးကောက်ပွဲကတက်လာတဲ့အစိုးရတွေကဗမာပြည်နိုင်ငံရေးအဆုံးပြတ်မပေးတော့ဘူးလားဆိုရယ်တံမရဖြစ်ပေါ်နေဖြစ်လာပါတယ်ဒါဟိုကျွန်တော်တို့တွေမြင်တာမဟုတ်ပဲတကယ်လူငယ်တူကလည်းမြင်တဲ့အခြေအနေပဲဖြစ်တယ်နောက်တစ်ခုကဒီစီပင်ရွေးကောက်ပွဲမှာမဲပေးတဲ့လူတွေကိုလည်းကျွန်တော်ကရာဂိုင်းတော့ကိုနိုင်နိုင်နဲ့ပြောရပါတယ်ဟို 10% နဲ့ 20% ကြားပဲရှိတယ်အတိတ်တွေကမတက်ကြွတော့မဲပေးတဲ့လူတွေကိုလည်းမတက်ကြဘူးဒီစီပင်ရွေးကောက်ပွဲမှာဆိုရင်ကျွန်တော်လက်ခံသည်ဖြစ်သေးလက်မခံသည်ဖြစ်သေးဒါမကောင်ခတ်တော့ဆိုရင်ဟိုထက်ဆုံးလို့ဆိုရင်ဒါလူငယ်ပဲဖြစ်တယ်သူတို့ကိုယ်တိုင်ဝင်ပြီးရွေးခံလာတယ်ဒါပေမဲ့မဲပေးတဲ့လူကလည်းမရှိဘူးတကယ်နဲ့သူတို့ချင်ပြိုင်တဲ့လူကလည်းလူပုဂ္ဂိုလ်အားဖြင့်ချင်ပြိုင်ရတာမဟုတ်ဘဲနဲ့အလံကိုချင်ပြိုင်ရတဲ့ကိစ္စရက်တွေပါတီကြီးကိုချင်ပြိုင်ရတဲ့ကိစ္စရက်တွေဖြစ်လာတယ်ဒါတွေကမလုတ်တဲ့ကိစ္စရက်တွေဖြစ်တယ်ဒါဟာဒီမိုကရေစီစနစ်မှာကျွန်တော်တို့ကမလုတ်အပ်တဲ့ကိစ္စရက်တွေတချို့တွေကလည်းလုတ်လာတာဖြစ်ပါတယ်အဲ့တော့ဒါတွေကိုလည်းကျွန်တော်တို့မနှိမ့်မြို့ဘူးလူငယ်တွေရဲ့တက်ကြွမှုနှိုးကြမှုကလည်း2020ကြာဖြတ်ကာလနဲ့2015အပြီးမှာပြန်ပြီးတော့ရာခိုင်နှုန်းကဒီအောက်ကိုပြန်ကျလာတယ်လို့ကျွန်တော်တို့အလိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုကောင်းထက်ကျော်ကိုနန်းလေးလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူတူဖိတ်ခေါ်ချင်ပါတယ် New Myanmar Foundation ကဒီယူကောက်ပွဲဆောင်ကြည့်သူမမြနန္ဒသိန်းမမြနန္ဒသိန်းကိုတော့ကျွန်တော်ယူကောက်ပွဲနဲ့ပတ်သက်လို့အဓိကမေးချင်ပါတယ်ယူကောက်ပွဲမှာလူငယ်တွေရဲ့ပါဝင်မှုမမြနန္ဒတို့လေးလာမြို့တော့ဘယ်လိုများရှိပါလဲ
ကျွန်တော်ဒီယူကောက်ပွဲမှာငယ်ရဲ့ပါဝင်မှုကိုကြည့်မယ်ကျွန်တော်နှစ်ပိုင်းတော့ဆွေးလို့ရတယ်ပေါ့နော်ဒီပထမပိုင်းကတော့ဒီဖေဖော်ဝါရီလနဲ့မတ်လအတွင်းမှာဒီလက်ဆန္ဒရှင်ဒီလူတွေစိတ်ဝင်စားမှုအများကြီးနေနေတဲ့အချိန်မှာကျွန်တော်တို့ဒါသမားကျွန်တော်တို့တော့ဖြည့်တွေ့ရတယ်ဒါတမတ်တမတ်ကပေါ့နော်စကုံတက်ကတူကျွန်တော်တို့ဒီတမတ်တမတ်ကနဲ့တော့တွေ့ရတယ်။အတော့တွေ့ပြီးတော့ဒီလူကြီးရဲ့စိတ်ဝင်စားမှုကလည်းသူတစ်ဖြစ်ပြီးဖတ်ဆိုင်ဖို့တက်ဖြစ်တဲ့သူငယ်ကြီးရဲ့စိတ်ဝင်စားမှုကိုဒီလိုဆောင်မလဲဘယ်လိုပါဝင်အောင်လုပ်ရမလဲဒီကြက်ပိုင်နေတဲ့ခါကျတော့ကျွန်တော်တို့ဒီမှာရှိတဲ့ လူမျိုးပေါ့နော်ဒီလူမျိုးပိုင်းတွေဖြစ်တဲ့စေတဝန်တွေဆိုတော့ဒီကောက်ပေါ်ဆောင်ကြည့်အဲ့မှာဟိုစောင့်ကြည့်သူဖြစ်နေပေါ့နော်စေတဝန်တွေဖြစ်နေပါဝင်တာခဲ့ရဲ့နောက်တစ်ပိုင်းကတော့ကျွန်တော်တို့ဒီကစန်းဆောက်တာပေါ့နော်ဒီတင်ချက်လက်ကိုပေးတဲ့လက်ကမ်းဆောက်တာဝင်ထားတဲ့ကိစ္စတွေမှာလည်းအာဒါလူမျိုးတွေနဲ့ပါလာခဲ့တယ်ပေါ့နော်အဲ့တော့ဒီပညာပေးကိစ္စရဲ့ဒီမှာအဲဒီရောက်တဲ့ဒီလက်ဆောင်ကြည့်ကိစ္စရဲ့ဒီမှာတော့ဒါလူမျိုးတွေကအဲ့ဒါဒီပါတာဝန်ပေးခဲ့တယ်ပေါ့နော်ဒါပါဝင်ပေးခဲ့တယ်ဆိုရလေအခြေရပြန်ပြန်ပြောကြလို့ပဲဒါဒီရုပ်ပေါ်နဲ့ပတ်သက်ပြီးတော့ဖြည့်ဖြည့်လေးပဲတမတ်တော့လို့ပြောရပဲအာဒါကိုစိတ်ယူထားပြီးတော့အာဒီအဓိကပါဝင်ဆောင်ပေါ့နော်ပါဝင်နေပြီးတော့လူငယ်တွေထဲမှာလည်းကျွန်တော်တို့ကဘယ်လိုဆက်ဆက်လို့ရလဲဆိုတော့တချို့လူငယ်တွေကတော့လေဒါဘဝရဲ့အခြေရအတွက်ဆိုပြီးတော့အာကျွန်တော်တို့ဒီဟိုတင်းနန်းတက်နေရတဲ့လူတွေရှိရဲ့အလုပ်ကိုင်းဒီကျွန်တော်တို့လုပ်ရတဲ့လူတွေဆိုအဲ့လိုမျိုးဒီဒီရန်ကားတည်းရဖြစ်တဲ့ဒီလူငယ်အုပ်စုတွေတို့ရှိတော့ကျွန်တော်တို့အာဒါအကြောက်ကိမှာဒီတောင်းဆောင်ရုပ်ကိုခေါ်ကြတာပေါ့မူထက်ဆိုင်အောင်ဒီနေပြီးတဲ့အနေထားမှာတော့ကျွန်တော်တော်လေးနေတယ်ပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့ဒီလက်ဆိုင်ကြီးရဲ့မဲရုံလိုပါဆိုရင်ဒီနေပြီးတဲ့ရခိုင်မျိုးကလည်းရနေတဲ့ခါကျတော့ကျွန်တော်တို့ဒီလူငယ်တွေတို့အတူတူကြည့်နေရုံလိုပါဆိုရင်အများကြီးဒီလူငယ်ပြောက်ကနေပြီးတော့ဒါပြီးလက်ကျေချင်တာမျိုးတွေ့နေရအောင်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေမျိုးလေးကြီးကတော့အာဒီလူငယ်တွေရဲ့ပေါင်းစုကဒါလည်းမဲလေးပါပေါ့2020ရဲ့ဒီတော့တိုင်းရမယ်က
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မိနေတာကဒါလူငယ်တွေရဲ့စိတ်ဝင်စားမှုပေါ့လူငယ်ကုသလေးပါဝင်မှုပြောရမယ်ဆိုရင်လက်ရှိအာဏာရပါတီရဲ့ခေါင်းဆောင်ကြီးဒေါက်တာစုကြည်ကိုရိုင်းကတစ်ချိန်လုံးကပြောခဲ့ပါတယ်သူတို့2015ရွေးကောက်ပွဲဝင်ငန်းကြီးမှာလူငယ်နဲ့အမျိုးသမီးကိုဦးစားပြုလို့ရွေးမယ်ဆိုတဲ့ဟာမျိုးပေါ့နော်စဉ်းစားခဲ့တာမျိုးတွေရှိတယ်ပြောဆိုခဲ့တာမျိုးတွေရှိတော့တကယ်ပဲလူငယ်ကုသလေးရွေးကောက်ပွဲအစဉ်အဆက်မှာပါဝင်မှုကြီးမြင့်တက်လာလားဘယ်လိုအခြေအနေမျိုးရှိပါလဲခင်ဗျာ
ဒီလူငယ်ကုသလေးတွေနဲ့တော့မြင့်တက်လာလားဆိုတော့ကျွန်တော်တို့ဒီဥပဒေပေါ့နော်ဒီရေငုံမျိုးတော့ရှိတယ်ဥပဒေဒီအစ်စ်ကြံနေရေးဆွဲတဲ့အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးရတယ်ပါဝင်တာပေါ့နော်ပါဝင်တဲ့အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးဒီဒီကဒီတစ်ဖြစ်တဲ့ဒီငွေအဖွဲ့ကြီးပေါ့နော်ငွေအဖွဲ့ကြီးရတယ်ဒါကိုကျွန်တော်တို့အများကြီးတိုက်တွန်းကြတယ်ဆိုတော့အရင်ကဆိုရင်ကျွန်တော်တို့ကဒီစီစဉ်ရေးကောက်ပွဲမှာဒီ35နှစ်လောက်မှဒါစီစဉ်နေနေရှိတယ်ဒါမျိုးနဲ့အစဉ်မျိုးတော့အစဉ်ဆက်ကြတယ်ကျွန်တော်တို့ဒီအသက်ကဒီဒီကြီးပိုင်းဒီဘုံဒီဒီပိုင်းကိုပဲဦးစားပေးတဲ့အနေထားမျိုးမှဆိုတော့ကျွန်တော်တို့အဲ့ဒါဒီစပြီးဆွေးနွေးတာက session ဖြစ်ပြီးပြည့်တဲ့ဒီဇိုင်းကိုရောအောင်ချင်းနေပြီပြင်းရောဆိုပြီးအတားဒီနေအဲ့တွေရနေတာကိုစတင်လို့ပြုလုပ်ကြတာပေါ့နော်ဆိုတော့လေဒါအပူပြီးပြုလုပ်ကြတယ်ဆိုတော့အဲ့ဒီကနေပြီးတော့ကျွန်တော်တို့နောက်ဆုံးဒီကဒီစစ်တပ်နိုင်ရင်လည်းပြောတာ25နှစ်ဆိုတဲ့ဟာကိုဒီအတည်ပြုသွားတယ်ပေါ့နော်ဆိုလိုချင်တာကတော့ဒီဥပဒေမူပေါင်းရကြည့်မယ်ဆိုလို့ရှိရင်တော့ဒါအရင်2014စီစဉ်ရေးကောက်ပွဲကထက်စာလို့ရှိရင်တော့ဥပဒေမူပေါင်းရအသက်25နှစ်ပြည်ပြီးဒီတိုင်းဒါဒီရောက်ပြီးပါရှင်နေနေရှိတယ်လို့ကျွန်တော်တို့ဒီဥပဒေကိုအကြောင်းပြလိုက်တဲ့အတွက်အဒီအခုဒီတစ်ချက်ထုံးလို့ကိုအောင်ဆန်းလို့နောက်တစ်ချက်ကကျွန်တော်တို့ဒီနေ့အဒီအဆင့်ကော်မတီတွေဥက္ကဋ္ဌနေရာမျိုးတွေမှာလည်းကျွန်တော်တို့ဒီညီညီရောက်ရှင်ပြန်လာမျိုးပေါ့တွေ့ရတယ်ဒါကတော့ကျွန်တော်တို့ရဲ့အဒီကောင်းတဲ့ပေါ့နော်ကောင်းတဲ့အကြောင်းပြချက်လို့ကျွန်တော်တို့ဒီဆက်လို့ရတယ်ဒါနဲ့လည်းတကယ်နဲ့ချင်းမှာလည်းကျွန်တော်တို့ကဒီတစ်ခါစီစဉ်ရောက်ပေါ်မှာကဒါအဒီနေ့ပါတီတွေလည်းရောက်ရှင်ပြန်လာဖြစ်တဲ့အတွက်ဒီမှာဒီပါတီတွေကနေဦးတော့လေအဲ့ဒီဘောနော့စ်ကတော့ကျွန်တော်တို့ရပါတယ်လက်မျိုးစစ်တက်ရှိနေတာဒီဆိုင်တူရှိနေတော့ပါတီအစည်းအဝေးကလည်းသူတို့လူတွေကလူငယ်ရဲ့အင်အားပေါ့နော်ဒီလူငယ်ရဲ့အင်အားကိုကျွန်တော်တို့ဒီသွေးမျိုးကိုတုံးပြီးတော့အခုဒီနောက်အနေနဲ့ရှင်သိနေကြတဲ့ဟာမျိုးကျွန်တော်တို့နည်းရပါတော့အဲ့လိုမျိုးအပိုင်းလေးတော့မတွေ့ရဘူးဒါပေမဲ့ဒီဟိုဝင်ရောက်ရှိတဲ့နည်းနဲ့အလေးထားမှကျွန်တော်တို့ဒီပါလာတာကိုတွေ့ရတ
ာဟုတ်ကူနန်းလေးကိုပဲကျွန်တော်မေးချင်ပါတယ်ခင်ဗျာခုနကလူငယ်တွေစိတ်ဝင်စားကြဘူးစိတ်ဝင်စားကြတာတပိုင်းပေါ့နော်ဒါပေမဲ့ဒီလိုစိတ်ဝင်စားတဲ့အခြေအနေဒီတိုင်းပဲသွားနိုင်မလားလူငယ်တွေကိုယ်နိုင်ကောပြန်လှန်ပြီးတော့ဒီအခြေအနေကိုလှန်နိုင်မဲ့အခြေအနေရောမရှိဘူးလားခင်ဗျအ
ေးမင်းကလွန်မြောင်းနဲ့ခက်တယ်ခင်ဗျဟိုခက်တယ်ခင်ဗျဆိုလို့ကျွန်တော်တို့တမိုင်းညီမှာတင်ရတယ်ဟိုလူငယ်တွေစူပီဘူတော့အဆန်အဆဦးကျင်းနေဦးတို့ကျွန်တော်ဥစွာစပြီးတော့ဒီအောင်ဆုံးရှိတဲ့ရှစ်ဒီနိုင်ငံအကြောင်းလေးဒီလူငယ်တွေရဲ့အဲပါဝင်လူငယ်တွေရဲ့ဥဆောင်မှုလူငယ်တွေပါဝင်မှုကအရင်အရေးကြီးပါတယ်ဆိုတာမျိုးရှိခဲ့တယ်ဒါပေမဲ့လောလောဆယ်အနေထားမှာနိုင်ငံကိုဥဆောင်နေတဲ့နိုင်ငံကောင်းဆောင်နေကိုယ်တိုင်ရောလူငယ်တွေကိုဘယ်လောက်ထိနိုင်ငံကောင်းဆောင်နေပါတီကောင်းဆောင်နေလူငယ်တွေဘယ်လောက်နေရပေးပြည့်စုံလဲဆိုတဲ့ဟာလေးပြဿနာရှိရဲ့အာခုနမျက်မျက်နှာနာပြောလို့ကြောင်းတတိတိရပါတယ်ဒီစီမီကောက်ပေါ်မှာတော့အသက်25ဆိုရင်ဝင်ပြန်လို့ရတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်ကျတော့ဟိုကျွန်တော်တို့တိုက်တို့ကျွန်တော်တို့လေးလာတဲ့အဲဒေတာလွှဲနိုင်ငံတွေမှာသူတွေဆိုအသက်ငယ်နဲ့ဝင်ကြီးဖြစ်နေရပါရှိတယ်ပေါ့မှာမလေးဘူးပါလို့ဆိုတော့တကယ်ကျောက်ဒီတိုင်းမှာပြည်သူဝင်ကြီးဖြစ်လို့ဆိုရင်အသက်40အဲဟိုပြည်ပြည်နယ်မှာဝင်ကြီးဖြစ်ဖို့ဆိုရင်အသက်35ဆက်ရှိမှရမယ်ပေါ့ဆိုတော့အဲလူငယ်မဟုတ်တော့တကယ်တကယ်ကျွန်တော်တို့လူငယ်မူဝါဒအရောက်ဆိုရင်တော့ဆက်ရှိ35ပဲ35ဆက်ဆိုရင်တော့လူငယ်မဟုတ်တော့ဆိုတော့သူကလူငယ်တွေဥဆောင်မှုခံကဏ္ဍကိုအဲငွားပြေးဥတွေတော်တော်များများမှာပေါ့နောက်အချင်းချင်းရအောင်အပိစာကိုခင်ဗျဆိုတော့အဲ့တော့လူငယ်တွေနဲ့ကြောင်းမြန်နိုင်လားဆိုရင်တော့
တောင်ငင်နိုင်ငံလူငယ်ရည်ရောဒီအချိန်မျိုးဖြစ်နိုင်လားဆိုရင်တော့ဖြစ်နိုင်တယ်ကျွန်တော်တော်တော်ခင်းနေတယ်နိုင်ငံရေးပေါ်မှာလူငယ်ရောမဟုတ်ဘူးအတန်းဆက်တော်တော်များများနိုင်ငံရေးနဲ့ပတ်သက်ပြီးတော့မထူးပါဘူးအပြောင်းလဲရတဲ့အဖြစ်ပါဘူးလို့ဒီတိုင်းအကြောင်းနိုင်ငံရေးမှာစိတ်ဝင်စားမှုကျလာဆိုတော့ဒါကိုကျွန်တော်ဘယ်လိုမျိုးပြန်ပြီးတော့အချိန်မီပြောင်းနိုင်မလဲအဲ့ဒီဟာလက်ရှိနိုင်ငံရေးခေါင်းဆောင်တွေခေါင်းဆောင်တွေဆုံးဖြတ်ရတဲ့အပိုင်းဖြစ်လို့လည်းကျွန်တော်တွေးမိတယ်
ဟုတ်ကဲ့ကုနန်းလင်းကျေးဇူးပါကုနန်းလင်းအမြင်ပေါ်နော်နိုင်ငံရေးနိုင်ငံခေါင်းဆောင်တွေပေါ်မူတည်တယ်ကျွန်တော်ကုကောင်းထက်ကျော်ရဲ့အမျိုးပါတခါလေးသိချင်ပါတယ်လူငယ်တွေစိတ်ဝင်စားမှုဒီလောက်ထိရွက်ောက်ပွဲပေါ်မှာကြာလာတယ်ဒါကိုပြောင်းနိုင်မယ်ဒါကိုဆွဲတင်နိုင်မယ်အခြေအနေရောဘာလို့ဘာတွေလိုရလဲလို့ထင်ပါလဲ
ဒီကလည်းဟိုကျွန်တော်တို့ကအင်တာမဟိုခက်ခဲပါတယ်ဟိုခက်ခဲတယ်ဆိုတာပြောဖို့ပေါ့နော်ဒါပေမဲ့မပြောလို့လည်းမရတဲ့ကိစ္စရပါကျွန်တော်တို့တခြားလူမှတချို့ဖတ်တဲ့စာအုပ်တွေမှာလည်းပါပါတယ်ကျွန်တော်တို့ရဲ့ဒီလူမှုဘဝတွေကနေကျွန်တော်တို့ရဲ့အသည့်တွေလောက်ခံနေကိုပြဋ္ဌာန်းနေဆိုလို့ဒီကနေ့နိုင်ငံရေးအခွင့်အရေးနဲ့ဒီကနေ့နိုင်ငံရေးအရေးတစ်ခုဟာကျွန်တော်တို့လူငယ်တွေဘောကိုတစုံတရာရောင်းပြန်လာဖတ်ပေးရင်တော့လူငယ်တွေရဲ့တက်ကြွမှုလုံးကြမှုကတော့ရှိမှာမဟုတ်ပါဘူးအဲ့တော့ဒီကနေ့အပြောင်းလဲရတကယ်ဖြစ်ဖြစ်မှန်မှဖြစ်ပြီလားဖြစ်ပြီဆိုရင်လူငယ်တွေရဲ့တက်ကြွမှုကဘယ်သူမှလုံးဆရာမလိုပါဘူးသူတို့ကိုယ်တိုင်တက်ကြွပြီးတော့ဒီကနေ့အပြောင်းလဲကိုသိဆောင်မှဖြစ်ပါတယ်အဲ့တော့ဒီကနေ့အပြောင်းလဲကလုံနေတယ်လို့လုံနေတာလားဆိုတော့ကျွန်တော်တို့မျိုးမရမလို့ဖြစ်နေတယ်။ဘာလို့လဲဆိုအပြောင်းလဲလုံမယ်လုံမယ်ပြောလူတိုင်းကပြောတယ်ဒီကနေ့အဆိုးအဖြစ်နေတယ်။တချို့လည်းကျွန်တော်မိတ်ဆွေတွေတကယ်ရင်းနေပါပဲ။ပြောတယ်။ဒါပေမဲ့အဆိုးအဖြစ်ပြီးနောက်ပိုင်းမှာတကယ်အပြောင်းလဲကိုဖြစ်ပြရောလုံမှုဘာမှမရှိဘူး။နောက်ဆုံးဒီ position ပြင်းကိစ္စရောဘာကြောင့်အခုမှကတ်ပြီးရေကောက်ဝင်2020ရေကောက်ဝင်ဒီမှာပြောလဲဒါကြီးကလည်းတောင်ရဝင်ကြရေကောင်းပါလေ။ဆိုလိုတာလူငယ်တွေလိုးကြပြီးတက်ကြွပြီးတော့တကယ်ဖြစ်စေခြင်းသူတို့ကိုယ်တိုင်ကသူအများကြီးမလုံနိုင်အောင်သူတို့ပေးခဲ့တဲ့ကတိကိုတကယ်လုပ်ဖို့လိုရတယ်။တနည်းအားဖြင့်ပြောရင်ဒီအပြောင်းလဲကိုတကယ်ကြိုးစားနေအပြောင်းလဲကြီးမဖြစ်သေးရင်တော့အပြောင်းလဲဒီတစ်ခုဖြစ်လာအောင်တုံးကြရတွန်းနေရမယ်လို့ကျွန်တော်နေမြင်ပါတယ်။အဲ့တော့အပြောင်းလဲတစ်ခုဖြစ်အောင်မတွန်းနေဘဲနဲ့အပြောင်းလဲမဖြစ်ဘူးဆိုရင်ပြောချင်တဲ့အဓိပ္ပာယ်ကတော့အပြောင်းလဲကိုဒီကနေ့အစိုးရကဟိုလုံငယ်လို့ပြောတယ်တကယ်လက်တွေ့မှာအပြောင်းလဲဖြစ်နိုင်တဲ့လုံနေတဲ့ဥစ္စာတခုမှမတွေ့ဘူးအဲ့တို့ရောလူငယ်အားလုံးကထိတ်တက်ကြသွားပြီးတော့ပြန်ထိုင်သွားတယ်လူငယ်တွေမဟုတ်လူလူတွေရဲ့လုံကပါအဲ့လိုမျိုးပြန်ငင်သွားတယ်အဲ့တော့အပြောင်းလဲတခုမဖြစ်သေးတော့အပြောင်းလဲတခုဥတည်တဲ့လှုပ်ရှားမှုတွေကိုလုံနေမယ်ဆိုရင်လူငယ်တွေကပါဝင်လူလူကံကအားလုံးကလည်းဒီအချိန်နေရနေပြီးတော့ရုံးထွက်ပြီးတော့တက်ကြွမှုတွေပြန်ဖြစ်လာမှာပါလို့ကျွန်တော်တို့အဲ့လိုမျိုး
ဟုတ်ကဲ့ကျွန်တော်တို့ဒိုင်ရီလိုက်အစီအစဉ်အချိန်ဆစ်တော်လို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မမျက်နန္နာတင်ကိုနန်းလင်းကိုကောင်းထက်ကျော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရီလိုက်အစီအစဉ်တွေတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကိုသားညိုစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်စီစဉ်ပါရှင်ဒီစီစဉ်ကိုထုတ်လုပ်သူကတော့မဆူမွန်ဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ဗုဒ္ဓဟူးနေ့နနက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
ယောအတ္တလန်ဒိတ်စာချုပ်ဖွဲ့ NATO ရဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ American သမ္မတ Donald Trump တို့အင်္ဂါနေ့ကတွေ့ဆုံရမှာအတွင်းမှုချုပ်နဲ့တကွ NATO အဖွဲ့ဝင်မဟာမိတ်တွေကိုချီးကျူးပြောဆိုရင်းသမ္မတက NATO အဖွဲ့ပေါ်မှာနှွေးထွေးတဲ့ဆက်ဆံမှုကိုပြသခဲ့ပါတယ် Algeria သမ္မတ Abdelaziz Bouteflika ဟာရာထူးကနေနှုတ်ထွက်သွားပြီလို့အစိုးရသတင်းဌာန APS မှာအင်္ဂါနေ့ကဖော်ပြထားပါတယ်။အစိုးရအပြောင်းလဲလုပ်ဖို့ Algeria နိုင်ငံတဝန်းသတင်း6ပတ်ကြာဆန္ဒပြမှုတွေနောက်ပိုင်းကာလတာရှည်သမ္မတတာဝန်ယူထားတဲ့ Bouteflika ကိုအချိန်မဖြုတ်မဲနဲ့ချက်ချင်းနှုတ်ထွက်ပေးဖို့ကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုလိုက်ပြီးတိတ်မကြခင်မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်။ရာနဲ့ချီတဲ့ Algeria ပြည်သူတွေဟာအောင်ပွဲခံဖို့အတွက်မြို့တော် Algiers ရဲ့ဗဟိုစားတဲ့ကြီးမှအင်္ဂါညပိုင်းကဆူဝေးခဲ့ကြပါတယ်။အခု Algeria ရဲ့အနာဂတ်ဟာပြည်သူသူတွေပေါ်မှာမူတည်နေပြီလို့ American ပြည်ထောင်စုကပြောပါတယ်။သူနှုတ်ထွက်မှုကိုတည်ဝင်ဆောင်ရွက်ဖို့အတွက် Algeria ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကောင်စီကဗိုလ်တပူးနေမှာလှုပ်ဆောင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရသမရနှုတ်ထွက်ပြီးတာနဲ့အထက်လွှတ်တော်ဥက္ကဋ္ဌကယာယီသမရဖြစ်နေရပောင်း90အများဆုံးဆောင်ရွက်ရမှာဖြစ်ပြီးသူကနောက်ထပ်ရွေးကောက်ပွဲတွေအတွက်အစီအစဉ်တွေလုပ်ပေးရမှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Theresa May ကဥရောပသမဂ္ဂ EU ကနေဗြိတိန်နှုတ်ထွက်ရေးတမတ်ချက်ပေါ်မှာဗြိတိန်ပါလီမန်မှာသဘောတူဆုံးဖြတ်ရေးအချိန်ပိုရဖို့နောက်တစ်ချိန်ထပ်ရွေးပေးဖို့ EU ကိုတောင်းဆိုသွားမယ်လို့ပြောပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်လွတ်လပ်တဲ့စုံစမ်းမှုရန်ရမ်းမှာဥက္ကဋ္ဌဖြစ်တဲ့ American ရှေ့နေကိုကုလသမဂ္ဂတွင်းမှုချုပ်ကတင်းလာနေမှာပဲခန့်လိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ Matt Thinky Type ဖြစ်ပါတယ်။ Engineer ကတော့ Darryl Smith ပါရှင်။ဗုဒ္ဓဘုရားနေ့နေ့ခင် VOA မြန်မာပိုင်းကို
နားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.